Welcome to the Voice of America in Burmese.
အမေနဲ့ခင်ပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်အတန်ရဲ့2019ခုနှစ်မတ်လ19ရက်နေ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမကခင်ဗျက်တက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့တူကြီးညာပေးမှာပါ။နိုင်တယ်နိုင်ငံ Utrecht မြို့ကယထာဘော်ကပြစ်ခတ်ခတ်မှုတွေတန်လျာရှိသူကိုဖမ်းမိလိုက်ပါပြီ။အာရှတိုက်အာဖရိကတိုက်အရှေ့တောင်ပိုင်းဒေသတလုံးမှာဆိုက်ကလုန်းမုန်တိုင်းကြောင့်တိုက်ဆုံးသူဟာ150ကျော်ရှိနေပါပြီ။မြန်မာစစ်တပ်ကအစ်ထက်မှဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရုံကိုအယုံကြည်မရှိဘူးလို့ Human Rights အဖွဲ့ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါမသိနေထိုင်ရင
်ကောင်းပါပြီရှင်။သတင်းနေကြီးညာပြီးမှကြားကြရမှာကတော့
ပြစ်တာမှာနင်းနေတော့ပြစ်တာမဟုတ်တခါလေးဟိုတိုက်ကြည့်ချက်လားအောင်မရတယ်။နော်တခါနေတိုင်းတော့ပြစ်နေတာတော့ကြာပါပြီ။ဒါပေမဲ့ဒီနေ့လိုမျိုးပေါ့နော်။အဲ့လိုမျိုးဖြစ်တာဆိုတော့အကုန်လုံးပေါ့ဒီမှာမျိုးမှာ
နင်းရကမြောက်ဦးမှာပြစ်ခတ်ခဲ့တဲ့အခြေအနေပါ။နောက်ရခိုင်မြောက်ပိုင်းချမ်းဖတ်မှုအပေါ်စစ်တပ်ကစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့တဲ့အပေါ်တုံ့ပြန်ချက်အိန္ဒိယကအစင်လာကြီးတဲ့ဂန္ဒီမျိုးဆက်သစ်တဦးနိုင်ငံရေးလောကထဲကိုဝင်လာတဲ့အကြောင်းသတင်းဆောင်မတွေကိုနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးနဲ့တုတ္တဆုံနဲ့အမေရိကန်တခွင်အဖတ်စင်ကဏ္ဍတွေကိုလည်းတင်ပြပေးမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်လင်းတို့ကကြီးညာပေးကြပါအောင်ရှင်။
Netherlands နိုင်ငံ Utrecht မြို့ကယထာတစင်းပေါ်မှာတနင်္လာနေ့ကတနက်နဲ့တိုက်ခတ်ခဲ့တဲ့တနက်သမားကိုနိုင်ရီပေါင်းများစွာလိုက်လံရှာဖွေခဲ့တဲ့နောက်မှာတန်ရရှိသူကိုရဲတွေကဖမ်းမိခဲ့ပါပြီ။ဒီတိုက်ခတ်မှုမှာ3ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့တာပါ။တန်ရရှိသူကအသက်38နှစ်အရွယ်တူရကီနိုင်ငံဘွား Gökmen Tanis ဖြစ်တယ်လို့ယူဆကြောင်းရဲကအစောပိုင်းမှာဓာတ်ပုံနဲ့တကွထုတ်ပြန်ခဲ့တာဖြစ်ပါတယ်။ထုတ်ပြန်ခဲ့တဲ့ဓာတ်ပုံမှာပတိုင်းမွှေးရည်နဲ့လူကြက်ကိုတွေ့ရပြီးသူကနက်ပြာရံခေါင်းဆောင်ပါတယ်အင်းကြီးဝတ်ဆင်ပြီးခုံမှထိုင်နေတာပါ။အာနာမိုင်းတွေက Utrecht မြို့မှာအကြမ်းဖက်ဆင်ကိုအမြင့်ဆုံးဖြစ်နဲ့ချက်ချင်းထုတ်ပြန်ခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေအမြဲဆင်နေဖြစ်ဖို့ Netherlands ဝန်ကြီးချုပ် Mark Rutte ကပြောပါတယ်။တန်ရရှိသူကအရင်ကလည်း Netherlands နိုင်ငံမှာအဖမ်းခံရသူဘူးသူဖြစ်ကြောင်းဒေတာဆိုင်ရာအစိုးရရှိနေတွေကပြောပါတယ်ဒါပေမဲ့အသေးစိတ်ကမပြောပါဘူး Netherlands နိုင်ငံကလေးစိတ်တွေဘလီဝကျောင်းတွေမှာလုံခြုံရေးတွေတိုးမြှင့်ချထားလိုက်တယ်လို့ Utrecht မြို့ကအကြောင်းတွေကိုပိတ်ထားပြီးဒေတာကန်တွေအင်ဂျင်မထွက်ဖို့အာဏာပိုင်တွေကပြောပါတယ်တန်ရရှိသူကိုဖမ်းမိခဲ့တဲ့နောက်ပိုင်းမှာလုံခြုံရေးအဆင့်ကိုအဆင့်၄ဖြစ်လျှော့ချခဲ့ပါတယ
် New Zealand နိုင်ငံ Christchurch မြို့မှာပြီးခဲ့တဲ့တောက်ကြတဲ့လူကဘလီနှစ်ခုကိုတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းနိုင်ငံရဲ့တနက်ဆိုင်ရာဥပဒေတွေကိုပြုပြင်ပြောင်းလဲဖို့နယူးဇီလန်ဆိုအကဆုံးဖြတ်လိုက်ပြီဖြစ်ကြောင်းဝန်ကြီးချုပ်ဂျက်စတာအာဒန်ကမေတုံးကပဲပြောပါတယ်ဒီသနဥပဒေပြင်ဆင်မှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုလာမယ့်တင်းလာနေ့မတိုင်ခင်သတင်းမီဒီယာတွေနဲ့လူထုကိုအသိပေးသွားမယ်လို့လည်းသူကဆိုပါတယ်အခုလိုအကြမ်းဖက်တိုက်ခိုက်မှုနယူးဇီလန်မှာဖြစ်ပွားခဲ့တာနဲ့ပတ်သက်လို့လူထုတိုင်းဝိုင်းကြားပို့ပြီးတော့လုံခြုံမှုတွေရှိလာအောင်လှုပ်ဆောင်တဲ့သဘောနဲ့တိုက်ခိုက်မှုဖြစ်ပွားပြီးဆယ်ရက်အတွင်းတရက်နဲ့ဆိုင်တဲ့ဥပဒေတွေပြုပြင်ပြောင်းလဲမှုကိုကြေညာမှာဖြစ်တယ်လို့လည်းနယူးဇီလန်ဝန်ကြီးချုပ်ကဆိုပါတယ်ဒီလိုဥပဒေပြုပြင်ပြောင်းလဲရေးအတွက်အစိုးရတရလုံးကတကြီးတကျွတ်ထဲရှိခဲ့ကြပြီးတော့အစိုးရရဲ့ဆုံးဖြတ်ချက်တစ်ခုအဖြစ်ချမှတ်ခဲ့တယ်လို့ဆိုပါတယ်။တည်ဆုံးခဲ့ကြသူ50လုံးရဲ့ရုပ်လောင်းတွေအလုံးကိုမွတ်စလင်ထုံးစံအရစီစဉ်နိုင်အောင်မိသားစုတွေစီကိုဗိုလ်ဘုနဲ့ကြိုင်ပြန်အပ်မယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။တည်ဆုံးသူတွေကဘသူဘဝဖြစ်တယ်ဆိုတာကိုအတည်ပြုနိုင်ရေးလုပ်ငန်းစဉ်မှာဩစတြေးလျကကြွန့်ကျင်သူ6ဦးလည်းပါဝင်ကူညီကြတယ်လို့ဆိုပါတယ်။တည်ဆုံးသူတွေရဲ့သူရဲ့မိသားစုတွေစီကိုအသေးချာနဲ့အတိအကျပြန်ပို့နိုင်အောင်အမြန်ဆုံးလုပ်ဆောင်နေကြတယ်လို့လည်းတေမှုတေကင်းစုံစမ်းစစ်ဆေးမှုချုပ်ကပြောပါလေ
။အာဖရိကတိုင်းရှေ့တောင်ပိုင်းဒေသတလုံးမှာဆိုက်ကလုန်းမုန်တိုင်းတိုက်ခတ်ခဲ့တဲ့အတွက်တနင်္လာနေ့အထိဆိုလူပေါင်း150ကျော်တေဆုံးရတယ်လို့ယာနဲ့ချီပျောက်ဆုံးနေဆဲဖြစ်ပါတယ်။အထူးအနာဆုံးကမိုဇမ်ဘစ်နိုင်ငံကဘီရာမြို့ဖြစ်ပါတယ်။မိုဇမ်ဘစ်တမရကတော့သူတို့နိုင်ငံမှာမုန်တိုင်းတန်ကြောင့်တေဆုံးရသူ84ယောက်ရှိပြီဆိုတာလက်ရှိမှာအတည်ပြုနိုင်ပေမဲ့တေဆုံးသူအရင်တက်1000ကျော်သွားနိုင်တယ်လို့ပြောပါတယ်။ဒါပြင်အခုဖြစ်ရတကယ်လူသားချင်းစာနာမှုဆန်ကပ်ဘေးတစ်ခုဖြစ်တယ်လို့လူပေါင်း3000ကျော်အတွက်အန္တရာယ်ရှိနိုင်တယ်လို့လည်းခန့်မှန်းပါတယ်။IFRC အပြည်ပြည်ဆိုင်ရာချက်ချင်းတွေအတင်းကကယ်ဆယ်ကူညီသူတွေတနင်္လာနေ့မှာပဲပြည့်စုံနေတဲ့မြို့အခြေအနေကိုတွားရောက်လေ့လာခဲ့တယ်လို့ IFRC ကကြေညာချက်ထုတ်ပြန်ပါတယ်။ဗီရမ်မြို့တဝိုင်းမှာယာနှုန်း90လောက်လုံးဝပြည့်စုံသွားတယ်လို့အခြေအနေကတိတ်ဆိုးသွားပြီးပြည့်စုံမှုတိတ်ကြီးမှာတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ကုလသမဂ္ဂကတော့မိုဇမ်ဘစ်မာလာဝီနဲ့ဇမ်ဘာဝေနိုင်ငံတွေမှာလူပေါင်း1000ခွဲလောက်မုန်တိုင်းတွေတင့်ခဲ့မယ်လို့ခန့်မှန်းပါတယ်။ Mozambique နိုင်ငံကမ်းခြေမြို့ဖြစ်တဲ့ Beira မှာစစ်တပ်ရင်းတွေကမုန်တိုင်းဝုံမှုခဲ့တာဖြစ်ပြီးလေတိုက်နှုန်းကတနအီမိုင်တရအစိတ်နှုံလောက်နဲ့တိုက်ခတ်တာပါ။မုန်တိုင်းကနောက်ပိုင်းမှာနောက်ဖက်မာလာဝီနဲ့ဇင်ဘာဘွေဘက်ရွှေ့ရှားသွားတာဖြစ်ပြီး Mozambique နိုင်ငံကမုန်တိုင်းကြောင့်တေဆုံးရသူကအနည်းဆုံး68ယောက်ရှိမယ်လို့ခန့်မှန်းတယ်လို့ဇင်ဘာဘွေမှာတော့89ယောက်တေဆုံးတယ်လို့ဇင်ဘာဘွေအရာရှိတွေကပြောပါတယ်။
အခုပြခဲ့တဲ့စနစ်တင်းနေနေတုန်းကပြည်သင်းနိုင်ငံမျိုးတော်ပဲရစ်ရဲ့နာမည်ကြီးတဲ့ရှောင်းဇလီဇေးအရမှာဒီကေယုံနေဖြစ်ပွားခဲ့လို့ဈေးဆိုင်တွေထိခိုက်ပျက်စီးပြီးတော့ပစ္စည်းလူရဲမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတွေကိုပိတ်ပင်မယ်လို့အစိုးရကချိန်ချောက်ထားပြီးတော့မျိုးတော်ပဲရစ်ရဲ့ရဲချုပ်မီကယ်ဒူပလစ်ကိုလည်းယာရုကနေဖယ်ရှားမယ်လို့ပြည်သင်းဝန်ကြီးချုပ်အက်ဒဝတ်ဖီလီပီကနေ့တုန်းကပဲကြေညာခဲ့ပါတယ်။ပြည်သင်းရဲချုပ်မီကယ်ဒူပလစ်ဟာ2019ခုဩဂုတ်လကလေးကဒီဂျာဒူးမှာတာဝန်ထမ်းဆောင်ခဲ့တဲ့အသက်66နှစ်အရွယ်ပုဂ္ဂိုလ်ဖြစ်ပါတယ်။အဝါရောင်အင်ဂျီဝစ်သူတွေရဲ့ဆန္ဒပြခဲ့ကြတဲ့ဒီသတင်းပတ်18ခုဇက်တိုက်ဆန္ဒပြမှုတွေနဲ့အကြမ်းဖက်မှုတွေပဲရစ်ပြတော်မှာဖြစ်ပွားလာခဲ့ပြီးတဲ့နောက်ပိုင်းအခုလိုမျိုးတော်ရဲချုပ်ကိုယာလူကနေဖယ်ရှားဖို့ကြေညာခဲ့တာဖြစ်ပါတယ်။ပြင်သစ်ဝန်ကြီးချုပ်အက်ဒဝတ်ဖီလီပီဟာတမန်အီမန်နျူအယ်မက်ခရွန်နဲ့နိုင်ငံကလုံခြုံရေးဆိုင်ရာထိပ်တန်းအရာရှိတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပြီးတော့ရှောင်းဇလီဇေးအရမှာအကြမ်းဖက်တဲ့အုပ်စုတွေဆက်ရှိနေမှဆိုရင်အဲ့ဒီအရမှာဆန္ဒပြခွင့်တွေကိုပိတ်ပင်တားဆီးရေးပါဝင်မြို့တော်ရဲ့လုံခြုံရေးကိစ္စတွေကိုပြောဆိုခဲ့ကြပါလေ။ရှောင်းဇလီဇေးအရဟာကမ္ဘာကျော်စတိုးဆိုင်ရင်နဲ့ကမ္ဘာလက်ခီးသွားတွေအသွားလာများတဲ့အရက်ပါ။အဝါရောင်အင်ဂျီဝဆန္ဒပြသူတွေ1000လောက်ဟာအဲ့ဒီအရက်ကစတိုးဆိုင်တွေကိုဖျက်ဆီးတာတွေလူရက်တာတွေလုခဲ့ကြပြီးတော့အာဏာပိုင်တွေကမျက်ရည်ကိုပုံနေမိသက်ပိုက်တွေတုံးပြီးတော့လည်းဖြိုခွဲခဲ့တာရှိပါလေ။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုပီတာ32 kHz 9335တိုင်းဒိုပီတာ40 kHz 9483ညတိုင်းဒိုပီတာ48 kHz 6753ညဒုတိယနိုင်ဝက်မှာဆိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တိုင်းကမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်2019ကစခဲ့တဲ့ရခိုင်ပြည်ပကဖြစ်စဉ်တွေနဲ့ပတ်သက်ပြီးထပ်ပြီးတော့စစ်စစ်အတည်ပြုနိုင်ဖို့ဆိုပြီးမြန်မာစစ်တပ်ကမတ်လ18ရက်နေ့မှာဖွဲ့ဝင်3ဦးပါစုံစမ်းစစ်ဆေးခုံရုံးကိုဖွဲ့စည်းလိုက်ပြီးစစ်တင်စစ်ဆေးမှုတွေလုပ်မယ်လို့တပ်မတော်ကာကွယ်ဦးစည်းချုပ်ရုံးကထုတ်ပြန်ပါတယ်။အခုလိုဖွဲ့စည်းလှုပ်ဆောင်တာမှန်ကန်တဲ့ခြေလှမ်းတရဖြစ်ပေမဲ့စစ်တပ်အနေနဲ့သူတို့ရဲ့လုပ်ရက်ကိုအမှန်တကယ်ပြောင်းလဲခြင်းဟုတ်မဟုတ်ဆိုတာပြောဖို့စောသေးတယ်လို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့တာဝန်ရှိသူတွေကပြောတယ်လို့Human Rights Watch အဖွဲ့ကြီးကတော့မြန်မာစစ်တပ်ကအစ်စ်ဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရုံကိုအယုံကြည်လုံးဝမရှိဘူးလို့ VOA ကပြောပါတယ်
။အင်ဒိုနီးရှားနိုင်ငံအရှေ့ပြားကပပူအပြည်နယ်မှာရုတ်တရက်ရေကြီးမှုတွေနဲ့မြေပြိုမှုတွေဖြစ်လို့တေဆုံးတဲ့လူရေအတွက်ဟာ80နီးပါးဖြစ်လာနေပြီးပျောက်ဆုံးသူတွေလည်းဒါဇင်နဲ့ချီပြီးတော့ရှိနေပါတယ်။အင်ဒိုနီးရှားအနာဘယ်နီးရဲ့မနေ့ကပြောဆိုချက်အရ89ဦးတေဆုံးပြီးတော့43ဦးပျောက်ဆုံးနေတယ်လို့ဆိုပါတယ်။မနေ့ကတင်းတာနေတညာလုံးအိတ်ဒေတာမှာမိုးတွေပြင်းထန်ရွာခဲ့တာပါ။ကြောက်တုံးကြောက်ခဲတွေရွှွန့်နေတဲ့တစ်ပင်တွေမြစ်ထဲကိုအများပြားမျောပါခဲ့ပြီးတော့အိမ်တွေလမ်းတွေနဲ့လူတွေပါအဲ့ဒီမြစ်ထဲမှာမျောပါသွားတာလို့အင်ဒိုနီးရှားအစိုးရသဘောပေးရတဲ့ဆိုင်ရာအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ရေကြီးတဲ့ဒေတာကလူ4000လောက်ကလည်းအိုးအိမ်ဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။စနေနေ့ညပိုင်းကမိုးတွေဆန့်ပြတ်ပြင်းထန်ရွာသွန်းလာခဲ့တာဖြစ်ပြီးတော့ရုတ်တရက်ကြီးကြီးမှုနဲ့မြေပြိုမှုတွေဖြစ်လို့ဖြစ်ခဲ့တာလို့ဒေတာကလည်းဆိုပါတယ်။တနင်္ဂနွေနေ့တုန်းကတော့ Lombok ကျွန်းမှာငလျင်လောက်ခတ်မှုတစ်ခုဖြစ်ခဲ့တာကြောင့်ရေတခွန်ခုကိုရိုက်ခတ်ခဲ့ပြီးအဲ့ဒီမှာမြေပြိုမှုတွေလည်းဆက်ဖြစ်ပါတယ်။အဲ့ဒီမှာအနည်းဆုံးလူ3ဦးသေဆုံးပြီးတော့အိမ်တွေရာနဲ့ချီဖြစ်စီခဲ့ပါတယ်။
တရုတ်သမ္မတရှီချင်ပင်ဟာဥရောပသုံးနိုင်ငံခီးစဉ်ဖြစ်အီတလီ၊ပြင်သစ်နဲ့မွန်နာကိုနိုင်ငံတွေကိုမတ်လ26ရက်သတ္တပတိမှာစတင်မှာဖြစ်ကြောင်းတရုတ်နိုင်ငံကြီးဌာနကတနင်္လာနေ့မှာပြောပါတယ်။ American Dollar Trillion ချီရင်းနှီးမြှုပ်နှံတဲ့တရုတ်ကမ္ဘာလမ်းစီမံကိန်းမှာအီတလီပါဝင်ရေးသဘောတူစာချုပ်လက်မှတ်ထိုးမထိုးအီတလီညွန်မောအစိုးရကတဲတဲကွက်ကွက်ကူတီမပြောသေးပါဘူး။တရုတ်အစိုးရရဲ့ကမ္ဘာလမ်းစီမံကိန်းဟာအာရှကနေဥရောပ၊အာဖရိကတိုက်ကြီးနိုင်ငံပေါင်း60ကျော်မှာစိတ်ကမ်းတွေမြင့်ထလန့်နဲ့တခြားအခြေခံအဆောက်အုံတွေဆောက်လုပ်ပြီးစီးပွားရေးဆိုင်ရာတိုးချဲ့ဖို့ရည်ရွယ်တာပါ။ဒီကမ္ဘာလမ်းစီမံကိန်းမှာပေါင်းတဲ့နိုင်ငံတွေကတော့ဒီစီမံကိန်းကြောင့်သူတို့ရဲ့နိုင်ငံတွေမှာတိအချွေးတွေပြိလာပြီးဒေသခံကုမ္ပဏီတွေအတွက်လည်းလောက်ကွက်တိတ်မရှိတာနဲ့ရင်ဆိုင်နေကြတယ်လို့ပြောပါတယ်။အီတလီနိုင်ငံလက်ထောက်နိုင်ငံခြားရေးဝန်ကြီးကတော့အီတလီနေနဲ့ဒီသဘောတူညီချက်ကိုလက်မှတ်မရေးထိုးတင်ဘူးလို့အစိုးရပိုင်းမှာပြောပါတယ်
။ဖိလစ်ပိုင်နိုင်ငံကဒီပုံမှန်အဖြစ်မိုးရွာတဲ့နိုင်ငံဆိုပေမဲ့လည်းအခုတော့မိုးတွေနည်းနေလို့ရေရှားပါတဲ့ပြဿနာကြုံနေရပါတယ်။အခုလိုဆက်ပြီးတော့ရေပြဿနာကြုံနေမယ်ဆိုလို့ရှိရင်စီးပွားရေးခက်ခဲတွေပါကြုံလာရနိုင်ပြီးလူဦးရေ6000လောက်ကိုလည်းထိခိုက်လာနိုင်ပါတယ်။ရေပြတ်လက်မှုနဲ့ပတ်သက်ပြီးတော့မြို့တော်မလီလာရဲ့အောက်လွတ်တော်ကော်မတီမှာမနေ့လုံးကကြာနာမှုတရကျင်းပခဲ့ပါတယ်။အခုလာတွင်မြို့တော်မနီလာတဝက်ကိုရေဖြန့် ပွေမှုတွေမလုပ်ပေးနိုင်ကြတာကြောင့်မလီနာနဲ့ကပ်ရဲ့ Rizal ပြည်နယ်ကိုပါထိခိုက်လာနေပါပြီ။ဒီပြဿနာဘာကြောင့်ဖြစ်ရလဲဆိုတာကိုစုံစမ်းစစ်ဆေးဖို့တမရယုံကဆုံးဖြတ်ထားတယ်လို့ဆိုပါတယ
်။
ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကြောင်လင်းတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုထုတ်ပြန်ပေးပါမယ်။ရခိုင်ပြည်နယ်မြောင်းမြို့မှာမနေ့တနင်္လာနေ့ညနေပိုင်းပြစ်ခတ်မှုတွေဖြစ်ပြီးမြို့ကန်တွေထိတ်လန့်တကြားပုံအောင်ခဲ့ကြရပါတယ်။ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာစစ်တပ်ကြားစစ်ရေးတင်းမာမှုဖြစ်နေတဲ့ဒီလပိုင်းတွင်အတွင်းမြောင်းမြို့တစ်ဝိုက်မှာနေ့စဉ်ပြစ်ခတ်တံတွေကြားနေရပေမဲ့အခုလိုမြို့ရင်းကိုလာပြီးတော့ပြစ်ခတ်တာမျိုးတော့မရှိခဲ့ပါဘူး။မြောက်ဦးဒေသခံတွေကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကြည့်တာမှာနင်းနေတော့ပြည်တာမဟုတ်တခါနဲ့ဟိုတိုက်ကြည့်ချက်လာအောင်မရတယ်နော်တခါနေတိုင်းတော့ပြင်းနေတာတော့ကြာပါပြီဒါပေမဲ့ဒီနေ့လိုမျိုးပေါ့နော်အဲ့လိုမျိုးဖြစ်တာဆိုတော့အကုန်လုံးပေါ့ဒီမှာမျိုးမရှိတဲ့အကုန်လုံးကြီးကျွန်တော်အမေအဆအကုန်လုံးကြောက်လန့်ပြီးတော့အကုန်လုံးဘာလို့လို့လို့ရမှမသိဘူးလို့ဖြစ်သွားတာဒီမှာပုံလို့ပေါ်ရမှမသိဘူးလို့မျိုးဖြစ်သွားတာ
ညဦးမျိုးမှာတနေ့ကနေ့ညနေပိုင်း9နာရီကျော်မှာတနက်ပြစ်ခတ်တံတွေကြားခဲ့ရပြီးဒေသခံတွေကတော့ဘာဖြစ်တယ်လဲဆိုတာမသိခဲ့ပဲကြောက်လန့်တကြားပုံအောင်ခဲကြရတယ်လို့ဒေသခံကိုပူလုံးကပြောပြပါတယ
်။အစားတော့လက်နဲ့ကြီးတယ်ပေါ့နော်။ဟိုကြားရတယ်လက်နဲ့ကြားရတော့ဟာဒီနေ့တော့စပြစ်ပြီလားမသိဘူးကျွန်တော်ကအိမ်မှာလည်းကျွန်တော်ကလှုပ်လှုပ်နေတော့စပြစ်ပြီလားဆိုလက်နဲ့ကြီးတယ်ကြားတော့5ချက်6ချက်9ဆီချက်လောက်ရှိတော့ကညာလက်နဲ့ကြီးတယ်ကအကြပြီးတော့ဘလောက်မကြဘူးအာဒီကျိုးပတ်တဲ့မျိုးလုံးပတ်တဲ့မှာဒီအာဒီအစံတွေကဘယ်နာကဘယ်ကနေပြင်မမသိဘူးဘယ်နာပြေလို့ပြရမှာမသိဘူးအဲ့လိုဖြစ်သွားတာခင်ဗျာဖြစ်တဲ့လူတွေကတော့ကျွန်တော်ဒီပါမျိုးသူကကားနဲ့ပါခင်ဗျာကားထဲနဲ့ဖြစ်တာဟောစစ်ကားတယ်ခင်ဗျာ
တနက်တန်တွေကြာပြင်းလွှာပုံအောင်ခဲ့ရတယ်လို့ပြောသူကကိုပူလုံးတယောက်ထဲတည်းမဟုတ်ပါဘူးဒေသခံတဦးဖြစ်တဲ့ကိုထွန်းနိုင်ကလည်းအခုလိုပြောပါတယ
်အေးမျိုးပတ်ပတ်လေးရပါတော့ဒီပောက်ကွေးတန်တွေထွက်လာတယ်ခင်ဗျာဒီတနက်တန်တွေရုပ်ကြရဲပြီးလည်းလည်းကြီးတန်တွေဟိုဇက်တိုက်ပဲနောက်မိမဆိုဆိုင်ရပြေးလာတာပိုပြီးတော့ပြေးလာတာပေါ့နော်အဲ့လိုအခြေအနေရှိရခင်ဗျာမျိုးလူလူတွေထိတ်လန့်ပြီးတော့အကုန်လုံးဟိုပြေးပြီးကြီးပေါ့အဲ့လိုမျိုးရှိရခင်ဗျာအောက်ကမျိုးပေါ်တော့မျိုးပေါ်မှာတော့ဟိုခုနကလေးလောက်ကဖြစ်ပါတယ်ခင်ဗျာအဲမျိုးပေါ်ပြီးတော့အဲ့နောက်ပိုင်းလေးကျတော့လည်းကြည့်တယ်အဝေးရကြားပါတယ်ခင်ဗျအဲဆက်တိုက်ပါခင်ဗ
ျညအုံမျိုးပြစ်ခတ်မှုဖြစ်တဲ့ဆိုတဲ့အခြေအနေကိုသိရဖို့ VOA ကညတကောင်အချိန်မှာဒေသခံတွေကိုတယ်လီဖုန်းဆက်သွယ်ခဲ့တာပါအများစုကတော့ခန့်ခန့်ရှိမဲ့အိမ်တွေမှာနီးဆက်ရာစုပြီးကိုယ်လုံခြုံရေးအတွက်အခြေအနေကိုညမအိပ်ဖဲသတင်းကိုနားဆွင့်နေကြပါတယ်ကိုထွန်းနိုင်ရဲ့အိမ်မှာလည်းအိမ်နီးချင်းမိသားစုတွေရှိနေကြပါတယ
်မအိပ်နိုင်ပါခင်ဗျကျွန်တော်အိမ်မှာဆိုရင်ခုအိမ်ကအိမ်ကနေပြီးတော့ဟိုညီရတော့အောက်ထပ်ပေါ့နော်ကျွန်တော်အိမ်အောက်ထပ်မှာရောက်နေရပါတယ်ခင်ဗျအသက်ကြီးကြီးလေးပါပါတယ်တဲ့85အဲ့လိုပေါ်ကြီးလေးပါပါခင်ဗျကျွန်တော်တို့ဒေတာဒီအနာဘာနေကြတာပါအောင်ကြပါကျွန်တော်တို့ကိုလုံးကျော်ပဲကိုယူပြီးတော့ကျွန်တော်တို့ဆိုအခုဒီအိမ်အောက်ထပ်မှာပေါ့နော်အိမ်ပေါ်မှာကြတော့ကျွန်တော်တို့ခေါမိုးကတော့ခေါမိုးဆိုတော့အဆင်ပြေဘူးတဲ့လက်ကြီးလေးပါလေကြာရင်ဟိုအဆင်ပြေဘူးအောင်မှာကြတော့ကျွန်တော်တို့အပေါ်ကသမန်ဒလင်းခင်းလာဟိုကွန်ကရစ်ခင်းလာရည်တော့ဟိုအမြေကြီးထဲမှာပဲဆင်းပြီးနေကြပါလေခင်ဗ
ျဒေသခံအာဏာပိုင်တွေဘက်ကရောအစိုးရဘက်ကရောစစ်တပ်ဘက်ကရောရခိုင်လက်နက်ကင်တပ် AA ဘက်ကရောမြောက်ဦးပြစ်ခတ်မှုနဲ့ပတ်သက်ပြီးတစုံတရာပြောဆိုတာမရှိသေးပါဘူးဘု து လက်ချက်ဆိုတာလည်းမသိရသေးပါဘူးဒါပေမဲ့ဒေသခံတွေကတော့စစ်တပ်ကပြစ်တာလို့ပြောကြပါတယ်
အရင်တော့ကတော့မြို့ထဲမှာသူတို့ကဒီမြို့ပေါ်မှာရှိတဲ့တောင်တွေပေါ့အမှန်ရဲ့အဲဒီတောင်တွေအဲဒီဂုံးတွေပေါ်မှာသူတို့ကနေရာယူထားတာခင်ဗျာနေရာယူထားတယ်ဆိုတော့ကျွန်တော်တို့မြို့မှာလည်းအဲ့လိုမျိုးဒီတပုံတွေပါလေဆိုတော့အေးတို့ပါတို့ဆိုတာကြီးချီတာမဟုတ်ဘူးခင်ဗျာကျွန်တော်မြို့မှာကိုကနဲ့ကိုပဲအေးစစ်နေတာဒီရောသောဟောပါသူတို့ကရန်တန်းပြီးတော့ပြစ်နေတာလည်းရှိတာခင်ဗျာ
ပြစ်ခတ်မှုအတွင်းအိုးအိမ်ပျက်စီးမှုနဲ့တချို့ဒဏ်ရာရသူတွေကိုမြောက်ဦးဆေးရုံကိုပို့ထားရတယ်လို့လည်းဒေသခံကိုထွန်းနိုင်ကအခုလိုပြောပါတယ
်။ကျွန်တော်တို့လက်လက်ကြည့်တဲ့ဖြီးပြီးတော့ကျွန်တော်တို့ရောင်းတော့ဆိုတဲ့ရောရဲ့ကျော်ကိုအဲလက်လက်ကြည့်ကြည့်နှလုံးဖြီးပြီးတော့အိတ်တွေမိလောက်ပါလေ။အဲ့မှာကျော်ကနေပြီးတော့အဲလူ၄ရောက်တန်းရပါတယ်မြောက်ဦးဆေးရုံကိုရောက်နေပါပြီ။နောက်ပြီး 1D ဆိုတဲ့အဲမြောက်ဦးမျိုးနေကုန်ပေါ်တော့အဲ့လားအဲ့လားနေပြီးတော့ကျွန်တော်တို့ ဒီလက်လက်ကြီးကြီးပေါက်ပွဲပြီးတော့ဆင်းပြီးတော့ပြန်ရတဲ့ဟိုကအမျိုးသမီးတယောက်လည်းဆင်းရင်ရောက်နေပါပြီမျိုးသေးကတော့တော်တော်ကြားရတယ်ခင်ဗျအခုကျွန်တော်တို့မျိုးပြင်အိမ်ပြင်ဘယ်သူမှမထွက်ရဘူးခင်ဗျဟိုကလူနာတွေတော့ကျွန်တော်တို့ဒီဆရာတော်တွေတော်ပြီးတော့ကာနေတော့ပြပါလေဟိုအရေးပေါ်နာရီကားတော့ဟိုကအန်ဒီဟိုဟိုကအရေးပေါ်ကားတော့ခေါ်လို့မရဘူးခင်ဗျ
ညာချင်ဖြစ်ခဲ့တဲ့မြောက်ဦးဖြစ်ခတ်မှုကဘသူဖြစ်တယ်လဲဆိုတာတိတိကျကျမသိရသေးသလိုဖြစ်ခတ်မှုအတွင်ထိခိုက်ဒဏ်ရာရမှုတွေကိုလည်းအတိအကျမသိရသေးပါဘူးဒေသခံတွေလည်းအပြင်းမထွက်ရဲကြသေးပါဘူးမြောက်ဦးမျိုးကဂယုနာလှိုင်းသွေးလူရှင်များအသင်ကတော့အရေးပေါ်လူနာတင်ရဲ့အခုအညီပေးဖို့အတိပေးထားပါတယ်ဒါပေမဲ့လုံခြုံရေးအရာအရေးပေါ်လူနာတင်ရင်မထွက်နိုင်တဲ့အကြောင်းကိုလည်းအသင်းတာဝန်ရှိသူတဦးက VOE ကိုပြောပါတယ်ပြီးခဲ့တဲ့တောက်ချာနေ့ညပိုင်းမှာလဲမြောက်ဦးမျိုးတဲကိုလက်နဲ့ကြီးတွေချရောက်ခဲ့ပြီးဇေဒီတချို့နဲ့အိမ်တချို့ပျက်စီးခဲ့ရပါတယ်။မြောက်ဦးမျိုးနယ်တွင်းကချေးရွာဒီမှာတော့ရခိုင်လက်နဲ့ကင်တက်အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေရှိခဲ့ပြီးဆစ်ရှောင်ဒုက္ခသည်တွေလည်းရှိနေပါတယ်။တချိန်တည်းမှာပဲဒီလအတွင်းမြောက်ဦးမျိုးနယ်တွင်းကရက်ကွက်နဲ့ချေးရွာအုပ်ချုပ်ရေးမှုတွေလည်းအစုလိုက်အပြုံလိုက်နှုတ်ထွက်ခဲ့ကြပါတယ်ရှင်။
ဒီခဏနဲ့မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်တွင်အီရခိုင်လက်နက်ကိုင်ဖွဲ့နယ်မြမအစိုးရတပ်တို့ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမြောက်ဦးမြို့နယ်တွင်အထူးကိုကျေပြန့်လာပြီးဖြစ်ပါတယ်။ဒေသခံမွတ်စလင်တွေနဲ့ရခိုင်လူမျိုးတွေဖြစ်တဲ့ပရိပခါတွေနောက်ပိုင်းအခုထပ်ဖြစ်တဲ့ရခိုင်အီအဖွဲ့နဲ့အစိုးရတပ်ကြားစီးရဲတင်းမာမှုတွေကြောင့်အရသာထိခိုက်သေဆုံးမှုတွေနဲ့ဒေသတွင်းမတည်ငြိမ်မှုတွေပိုပြီးတော့ဆိုးသက်သက်ဆိုးလာတယ်လို့ပြောရမှာပါ။ပြည်ခါရီနဲ့ရှုပ်ထွေးပွေလီနေတဲ့ရခိုင်နိုင်ငံရေးကိုဘလို့ဖြည့်ရှင်းနိုင်မလဲ။ဘသူတွေတာဝန်ရှိသလဲ။အစဖြေဖို့နီလန်ကောင်းတွေမျောလဲနိုင်ပြီလား။လာမယ့်အင်္ဂါနေ့ညဒဲဒီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူတွေတော်ရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင်ဒဲဒီလိုက်အစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမှာတော်ရရှင်တွေကိုကျေးဇူးပါတယ
်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုမြောက်ကြောင်းဆွဆွဲရေးသားထားတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေရဲ့အစဉ်ခံစာရင်းနဲ့ပတ်သက်လို့ထမှန်စီစစ်ဖို့မြန်မာစစ်တပ်ကဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးခုံရုံးကိုအယုံအချီလုံးဝမရှိကြောင်းနယူးယောက်အခြေစိုက် HRW နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။မတ်အင်ချင်းနိုင်ကတင်ပြပေးပါအောင်ရှင်
။မတ်လ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြန်မာစစ်တပ်ရဲ့စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းကြောင်းကြေညာချက်မှာထူးခြားချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေအပေါ်မှာစစ်တပ်ရဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာရိအပေါ်စစ်ဥပဒေချုပ်ရုံးကလေ့လာသုံးသပ်အကြံပြုချက်အရာရောနောက်နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ HRW, AI, ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့စရာရီကဆွဆွဲရေးသားထားတဲ့အစီရင်ခံစာရိအပေါ်မှာလဲစစ်ဥပဒေချုပ်ရုံးကလေ့လာသုံးသပ်အကြံပြုချက်အရရောထက်မှန်စီစစ်အတည်ပြုဖို့လိုအပ်လာတယ်လို့ဆိုပါတယ်။နောက်ပြီးစုံစမ်းစစ်ဆေးရေးခုံရုံးအနေနဲ့လဲ2019ခုနှစ်မတ်လ18ရက်နေ့မှာစတင်စစ်ဆေးဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့ HRW ရဲ့သဘောထားတုံ့ပြန်ချက်ကိုအဖွဲ့ရဲ့အာရှရေးရာတာဝန်ခံ John Sifton က VOE ကိုခုလိုပြောပါတယ်
။ If this announcement had been made in September 2017
ဒီလိုကြေညာချက်မျိုးကို2019ခုနှစ်စက်တင်ဘာလမှာထုတ်ပြန်ခဲ့မယ်ဆိုရင်ကျွန်တော်တို့အနေနဲ့မြန်မာစစ်တပ်ကိုသူ့ဝါဒသူစုံစမ်းစစ်ဆေးဖို့လက်ခံကောင်းလက်ခံမှာဖြစ်ပါတယ်။ဒါပေမဲ့နှစ်ပေါင်းများစွာအချိန်ချင်းညှင်းပယ်လာခဲ့ပြီးအကြမ်းဖက်ပြစ်မှုကျူးလွန်မှုတွေမရှိခဲ့ပါဘူးလို့ပြောဆိုလာပြီးမှနောက်အဲ့ဒီကြေညာချက်မှာအကြမ်းဖက်မှုကိုအဓိကကျူးလွန်သူကအာစာဖြစ်တယ်ဆိုတဲ့ဖော်ပြချက်မြန်မာစစ်တပ်ကိုယ်တိုင်ညှင်းမနှိပ်စက်မှုတွေကိုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုလက်ခံထားတာမျိုးမရှိတာဆရတဲ့အကြောင်းရင်းတွေအလုံးကိုကြည့်လိုက်ရင်စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းလိုက်တဲ့ဆိုတဲ့မြန်မာစစ်တပ်ရဲ့ကြီးညာချက်နဲ့သူတို့ရဲ့အတွေးခေါ်ကိုကျွန်တော်တို့ယုံကြည်လက်ခံလို့မရပါဘူး
။ဒါဆိုရင်အရင်ကတည်းကသူတို့ဘက်ကပြစ်မှုကျူးလွန်မှုတွေမရှိပါဘူးလို့ဒီလိုတောက်လျှောက်ညှင်းပယ်လာပြီးမှဆွဆွဲချက်တွေကိုထပ်မံစီစစ်အတည်ပြုဖို့ Song Zan Sisi Kong Yong Pwe Si Da Su Ro. Nanganaga Pia Pimu, Sitaka Lakan Tong Yane, the bomb you Pimini Ulashin.
The mission of the pressure, but it's too little too late. It's very clear that the only motivation here is that they are trying to do something that would get them to make a change.
Dilo Miu Song Yamu Ha, Tebi Do Nam Chani Babi. Dilo Song Zan Sisi Kong Yong Sitaka Pwe Si De Jiao Yang A. Nanganaga Taiwan Pia Pimu Gu, Yat Tan Toa Yi Web Chibari. Taimele Tue Lo Samu Ha, Teko Nam Chani Babi. PRP mulai ni paham jazwa cala ke video now. Terus body lo PRP dari gol landway bu setakani. Terus pada terus sungsan ini unai surat pengsan itu cuma nama be.
Aku memang setanya topian jema. HRW bawa AI ni gula temaga cale shopui pui sarari ye. Sien kanzari ma popia tare susu jadi ni betul. Home house surat terus tabiro sisi posi elu jitaware di cepo mayo belum ni malaysian.
Yes. I suppose it's good they mentioned us, but they
have through Gulu, Tonoru, seeing Kazarigo, Yinu, Pio Sore, Kaune Lupio Nemare. We may pick a chain with Runga, Tonoru, D. Seeing Kazari, Alungo, Sitaka, Pechage Vido, Suswejadiha, Mangamu Shija, Pio Sugerava, a Guru Tane, Jaumian, Pionibari. So Tonoru, Turugu, Yungji Mu, Mashibau, Tegelumia, Tonoru, seeing Kazar, Totra Chema, Druga, Gulu, don't be a mess for you know, Tonoru, Sitago, Yungji Gang, Yungji Valime.
အခုတော့ကျွန်တော်တို့သူတို့ကိုမယုံကြည်ပါဘူးနောက်တစ်ချက်ကမြန်မာဆိုရကဖွဲ့ထားပြီးသားဖြစ်တဲ့ဒီနိုင်ငံတကာတန်တမန်နှစ်ဦးပါတယ်ရခိုင်စုံစမ်းရေးကော်မရှင်ရှိနေရတဲ့အခုစစ်တပ်ကလည်းသူတို့ဘာသာသူတို့စုံစမ်းစစ်ဆေးရေးခုံရုံးထပ်ပြီးတော့ဖွဲ့လိုက်တဲ့အပေါ်မှာဘယ်လိုတုံ့တက်လဲရှင်
နောက်ကလည်းနောက်ထပ်ပြောစရာချက်တစ်ခုပါပဲနိုင်ငံတကာလူနှစ်ဦးပါတဲ့စုံစမ်းရေးက ယုံကြည်စိတ်ချတဲ့စုံစမ်းစစ်ဆေးမှုမျိုးအမှန်တကယ်လုပ်ချင်တယ်ဆိုရင်လက်ရှိရှိနေပြီးသားဖြစ်တဲ့ကုလသမဂ္ဂလုပ်ငန်းအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်ဒီလိုဆောင်ရွက်မှသာတင့်တော်တဲ့တုံ့ပြန်မှုမျိုးဖြစ်တယ်လို့ပြောရမှာပါ
မြန်မာနိုင်ငံရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ဖိနှိပ်နှိပ်ပတ်မှုတွေအတွက်တာဝန်ရှိသူတွေအနေနဲ့အရေးယူခံရမှာဖြစ်တယ်လို့မက်ရှလာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ရှစ်နေကြုံရုံးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဖာကီဆိုမိုချိုချိုကိုကအခိုင်အမာပြောဆိုခဲ့တယ်လို့မြန်မာဟာ ICC ကိုလက်မှတ်ရေးမထိုးထားလို့ဆိုတဲ့အချက်နဲ့သူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုဘလို့မှဟန်တားနိုင်မှာမဟုတ်ဘူးလို့လည်းပြောကြားခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုညှင်းပယ်ထားတဲ့မြန်မာစစ်တပ်ရောမြန်မာအစိုးရကပါ ICC ခုံရုံးနဲ့ပူးပေါင်းဆောင်ရွက်ဖို့မရှိဘူးလို့အစဉ်တစိုက်ညှင်းဆိုထားပါတယ
်။မင်းအချင်းနိုင်ပြောပြပေးခဲ့တာပါရှင်။စင်ကာပူအင်ရှင်ဇနီးမောင်နှံနှစ်ဦးကိုမြန်မာအင်အကူမမိုးမိုးတန်းအပေါ်ညှဉ်းပန်းနှိပ်စက်မှုဆွေးချက်တွေနဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့ပြီးစင်ကာပူမြို့နယ်တရားရုံးကတင်းလာနေမှာထောင်ဒဏ်နဲ့ဒဏ်ငွေအသီးသီးပြစ်ဒဏ်ချမှတ်လိုက်ပါတယ်။အင်ရှင်အမျိုးသားချေဝီခရက်နဲ့သူ့ရဲ့ဇနီးချီယာယွန်လင်းတို့ကိုစုစုပေါင်းဆွဲချက်20ကျော်ပြစ်မှုကျူးလွန်ကြောင်တွေ့ရှိခဲ့တာဖြစ်ပါတယ်။ဒီအင်ရှင်လင်မယားဟာအင်ဒိုနီးရှားအင်အကူအမျိုးသမီးတဦးကိုလည်းညှဉ်းပန်းနှိပ်စက်ခဲ့မှုနဲ့လွန်ခဲ့တဲ့နှစ်နှစ်ကတရားရုံးကပြစ်ဒဏ်ဆင်ခဲ့ပြီးလည်းဖြစ်ပါတယ်။ဒေါ်လှလတန်းကတင်ပြပေးမှာပါရှင်
။စင်ကာပူ Information Technology လုပ်ငန်းမန်နေဂျာဟောင်းအသက်40နှစ်အရွယ်အင်ရှင်အမျိုးသားတေဝီကက်ကပြစ်မှု6ခုအသက်43နှစ်အရွယ်သူ့ဇနီးချာယုံလန်းကပြစ်မှု15ခုကျူးလွန်ကြောင်းတွေ့ရှိခဲ့ပြီးစင်ကာပူမြို့နယ်တရားသူကြီး Olivia Low ကအင်ရှင်အမျိုးသားကိုထောင်ဒဏ်24လအမျိုးသမီးကိုထောင်ဒဏ်48လကြာခံမှုမလ18ရက်တင်းလာနေ့ကစီရင်ချက်ချခဲ့တာဖြစ်ပါတယ်။ဒါအပြင်သူတို့ဟာအသက်30နှစ်အရွယ်မြန်မာအိမ်အကူမမိုးမိုးတန်းကိုကြော်ကြီးပေးဆောင်ဖို့လဲတရားရုံးကစီရင်ချက်ချခဲ့ပါတယ်။တေနဲ့ချာတို့ဟာရုံရှုံးရက်ခွက်မှာတစ်နှစ်3နှစ်နဲ့9နှစ်အရွယ်ခရီးသုံးယောက်နဲ့နေထိုင်နေပြီးမမိုးမိုးတန်းကသူတို့အိမ်အကူဖြစ်2017ဇန်နဝါရီလ9ရက်နေ့ကနေ2012နိုဝင်ဘာ12ရက်နေ့ထိလုပ်ကင်ခဲ့တာဖြစ်ပါတယ်။ထိုစဉ်2010ဒီဇင်ဘာလကနေ2012ဒီဇင်ဘာလထိလုပ်ကင်နေတဲ့အင်ဒိုနီးရှားအိမ်အကူဖက်ထရီယာကိုအိမ်အလုပ်ဝိုင်းကူဖို့မမမိုးတန်းကိုငှားရမ်းခဲ့တာဖြစ်ပါတယ်။တရားသူကြီးအော်လီဗီယာလိုကအိမ်ရှင်မချီယာဟာမမိုးတန်းကို၄ချိန်ပိုက်ရိုက်ခဲ့တာနဲ့ပတ်သက်လို့တရလိုရှိနေတဲ့ဘက်ကတက်တဲ့အထောက်ထားအခိုင်လုံးပြနိုင်ခဲ့တယ်လို့ဆိုပါတယ်။ဒ တခါမောပန်းပြီးအိမ်ငိုက်လို့တက်ပုတ်ကနေခလေးပြုတ်ကျခဲ့တဲ့အတွက်ဆရာကသူ့ကိုပိုက်ရိုက်ခဲ့တယ်လို့မမိုးတန်ကထွက်ဆိုခဲ့ပါတယ်။မမိုးတန်ဟာနေ့စဉ်မနေ့9နာရီမှအိမ်ရထားရပြီးညအိတ်ချိန်ကတော့တကောင်ကျော်မှလို့ဆိုပါတယ်။ဒါအပြင်မမိုးတန်ဟာအင်ရှင်မချီယာရဲ့ခြေထောက်ကိုညတိုင်းညတကောင်အထိနှိပ်ပေးရတယ်လို့ရုံးတော်မှထွက်ဆိုခဲ့ပါတယ်။တခါနှိပ်ရင်အိမ်ငိုက်မိတဲ့အတွက်ကြောင့်ချီယာကသူ့ခေါင်းအုံးအနီးမှာထားတဲ့ကြိမ်လုံးနဲ့ခေါင်းကိုရိုက်ခဲ့တယ်လို့မမမိုးတန်ကထွက်ဆိုခဲ့ပါတယ်။ချီယာကဒါကိုညှင်းခဲ့ပေးမယ်လို့လေထိုစဉ်ကသူနဲ့အတူအလုပ်လုပ်နေတဲ့အင်ဒိုနီးရှားအိမ်ကူဖီထရီယာကကြိမ်လုံးနဲ့ရိုက်တာသူမျက်စိနဲ့တွေ့ခဲ့တယ်လို့ရုံးတော်မှာထွက်ဆိုခဲ့တာဖြစ်ပါတယ်။ဒါအပြင်မမမိုးတန်ဟာပုံမှန်အားဖြင့်ထမင်းပြူဒါမှမဟုတ်ထမင်းပြူနဲ့တခြားနယ်ပြီးအများအားဖြင့်စားခဲ့ရတဲ့အတွက်ကြောင့်ဒီလိုစားတာနဲ့ပတ်သက်လို့မကျေနပ်ကြောင်းပြောခဲ့မိတဲ့အတွက်ကြောင့်အင်ရှင်မချေကထမင်းနဲ့တကြားရော့ပြီးပါဇက်ထဲကရော့နဲ့လောင်းထည့်ခဲ့တယ်လို့ဆိုပါတယ်ဒီလိုလှုပ်ခွန်ရလို့လေပြင်းဆုတ်တဲ့အတွက်ကြောင့်ရေချိုးကန်ပြေးပြီးအာမယ်လွတ်တဲ့အခါမှာချေကမမမိုးတန်းကိုပလတ်စတစ်အိတ်ထဲမှာအန်ခိုင်းပြီးအဲ့ဒီအန်ထားတဲ့အစာတွေကိုပြန်စားခိုင်းတယ်လို့စွဲချက်မှာဖော်ပြထားပါတယ်ဒါအပြင်အင်ရှင်မချေဟာမမမိုးတန်းကိုရေအကုန်တက်တာရလေအောင်တနေ့အိမ်သာ၃ချိန်သာတုံးခွင့်ပြုခဲ့ပြီးဓာတ်ရည်ပိုးတုံးခဲ့ရင်ရုံလိုခုန်ခိုင်းခဲ့တာရှိတယ်လို့မမိုးတန်းကရုံတော်မှာထွက်ဆိုခဲ့ပါတယ်။အင်ရှင်ယောက်ျားတေကိုတရားသူကြီးကစွဲချက်၆ချက်နဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီချိန်မှာမမိုးတန်းဟာသမင်းစပွဲကိုချစ်မိတဲ့အတွက်ကြောင့်အင်ရှင်ကမမမိုးတန်းရဲ့လက်နဲ့တင်ပါကိုဒီပစ္စည်းနဲ့ရိုက်ခဲ့တာရှိတယ်လို့အိယာထနောက်ကျရင်လေအင်ကြီးချိတ်တဲ့တန်ချိတ်နဲ့ရိုက်တယ်လို့ဆိုပါတယ်။တေဟာမြန်မာရောအင်ဒိုနီးရှားအိအကူကိုပါခေါင်းကိုချိန်လုံးနဲ့ရိုက်ခဲ့တယ်လို့လည်းသိရပါတယ်။ဒါအပြင်သူတို့နှစ်ယောက်ကိုကန်ခဲ့တယ်လို့တေဟာအင်အကူနှစ်ဦးကိုတယောက်နဲ့တယောက်ဆက်ချက်စီပိုက်ရိုက်ခိုင်းတယ်လို့ဖျားစင်ရှေ့မှာလည်းအချိန်တရာရှိခိုးခိုင်းတယ်လို့ဆိုပါတယ်။မမမိုးတန်ဟာခရီးယန်ဖြစ်ပြီးမစ်ဖထရီယာဟာမွတ်စလင်ဖြစ်ကြပါတယ်။ခုတို့ကိုတိလက်ရောက်စော်ဝါခိုင်းရလို့2012နိုဝင်ဘာလမှာမမမိုးတန်ဟာမြန်မာပွဲစားတအူးရဲ့အကူအညီကိုတောင်းခဲ့တယ်လို့စင်ကာပူအလုပ်သမားဌာနအရာရှိကလည်းအင်ရှင်ကအင်အကူကိုရရဆက်ဆက်နှိပ်ဆက်တဲ့အကြောင်းတိုင်ကျက်ဖွင့်ကြတာဖြစ်ပါတယ်။မမမိုးတန်ကိုအဲ့ဒီနှစ်ဒီဇင်ဘာလကပဲခူတိတ်ဖွာဆေးရုံမှာဆစ်ဆစ်ခဲ့ရမှာလေသူ့ရဲ့လက်မောင်းလက်ဖြံနဲ့ခါးတွေမှာဒဏ်ရာတွေတွေ့ရှိခဲ့တယ်လို့သူ့ဥကောက်မှာလည်းကွဲပြီးကျက်နေတဲ့ဒဏ်ရာကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။အင်ဒိုနီးရှားအင်အကူဖီထရီယာကိုနှိပ်ဆက်မှုနဲ့အင်ရှင်ယောက်ျားတေကို2019ခုကထောင်ဒဏ်28လချခဲ့ပြီးသူ့ဇနီးကိုတော့ထောင်တန်း2လတရားရုံးကစီရင်ခဲ့တာဖြစ်ပါတယ်ခုလိုမြမအင်အကူမမမိုးတန်းပေါ်နှိမ့်ဆက်မှုနဲ့သူတို့နှစ်ဦးပေါ်တရားရုံးကချခဲ့တဲ့ပြစ်ဒဏ်ဟာအင်ဒိုနီးရှားအင်အကူကိုနှိမ့်ဆက်ခဲ့မှုနဲ့တရားရုံးကချခဲ့တဲ့ပြစ်ဒဏ်ချခံပြီးနောက်ပိုင်းမှာဆက်ပြီးတော့သူတို့နှစ်ဦးကထောင်တန်းချခံကြရမှာဖြစ်ပါတယ်စင်ကာပူမှာအင်အကူတွေဖြစ်သွားရောက်လုပ်ကင်နေတဲ့မြမအမျိုးသမီးတွေတောင်းနဲ့ချီရှိရမှာအခုလိုအင်ရှင်နှိမ့်ဆက်လို့ဒုက္ခရောက်နေတဲ့အမျိုးသမီးတွေကိုဘလို့အကောင်းဆုံးအကြံပေးချင်ပါတဲ့ဆိုတာကို home လို့တူကောက်ခေါ်တဲ့ပြောင်းရွှေ့ချေချနေထိုင်သူများစီးပွားရေးဆိုင်ရာလူခွေအချို့တော်ဆောင်အဖွဲ့မှစေတနာဝန်ထမ်းဆောင်ရွက်ပေးနေသူကိုတင်မောင်ဝင်းကိုမေးကြည့်ခဲ့ပါတယ်
ဆိုဒီ NLD အစိုးရတက်ပြီးမှဆိုလို့ရှိရင်တန်ရိုးမှဆိုလို့ရှိရင်ကျွန်တော် hotline ဆိုပြီးတော့ဖုန်းနံပါတ်တစ်ခုပေးထားပါတယ်24 hour ကျွန်တော်တို့အခုကြီးတောင်းလို့ရတယ်အဲ့လိုဒုက္ခဖြစ်နေတဲ့ဟာဟိုကကမလေးထွက်ပြေးလာတဲ့ဒုက္ခရောက်တယ်ဆိုလို့ရှိရင် 24 hour hotline သူတို့ဖွင့်ပေးထားပါတယ်ပြီးတဲ့အခါကျတော့သူတို့လည်းတကယ်အခုကြီးပေးပါတယ်အခုနောက်ပိုင်းမှာဒီမှာကျွန်တော်တို့လည်းပူရဲပြီးတော့ပေါ့လေကျွန်တော်လည်းသူတို့ support လို့သူတို့လည်းကျွန်တော်တို့ support လို့ပြီးတော့ဒီမှာရှိတဲ့အလုပ်သမားကိစ္စတွေအကုန်လုံးတော့သူကအတတ်နိုင်ဆုံးဘောင်တွေကဖြစ်တဲ့ကိစ္စမှန်များကိုကျွန်တော်တို့အခုကြီးပေးပါတယ
်ခုလိုမြမအင်ကူမမမိုးတန်းပေါ်ရက်စက်မှုဟာစင်ကာပူမှာအင်အကူတွေပေါ်ကျူးလွန်တဲ့ရက်စက်မှုမှာအဆိုးဆုံးဖြစ်တယ်လို့အစိုးရရှိသူတွေကထောက်ပြကြပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။အခုဒုတိယပိုင်းညာရီဝက်အစီအစဉ်မှာတော့နိုင်ငံတကာသတင်းတပုတ်ကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆရာကောင်းလုတ်ချက်အမေရိကန်တောက်အီဒီယန်အင်္ဂလိပ်သင်ကန်းစာအပတ်စဉ်ကဏ္ဍတွေတဲမှာတော့
အကုန်လုံးဝင်နေမြနိုင်ငံတော်ရဲ့အနာကိုရောက်လာမယ်။နိုင်ငံတော်အစိုးရရဲ့ဘာမျိုးရောက်လာမယ်ပြည်ထောင်စုဘာအရာနေမှာ20
စီးပွားရေးအစီအစဉ်မှာနားဆင်ကြရမှာပါ။နောက်ပိုင်းမှာတော့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးတော့နိုင်ငံတကာသတင်းဆောင်မတပုတ်ကိုတင်ပြပေးမှာပါ။အိန္ဒိယနိုင်ငံကကြော်ကြားတဲ့နေရူးဂန္ဒီမျိုးဆက်တွေကကွယ်လွန်သူဝန်ကြီးချုပ်ဟောင်းအိန္ဒိယဂန္ဒီရဲ့မြေဖြစ်သူပရိယန်ကာဂန္ဒီဘာဒရာဟာနိုင်ငံရေးအရာရေးပါတဲ့ဥတ္တရပရဒက်ရှ်ပြည်နယ်ထဲမှာသူတို့ကွန်ဂရက်ပါတီအတွက်မဲဆွယ်ဖို့ဂိမ်းခါမြစ်ကြောင်းအတိုင်း3ရက်ကြာထူးထူးခြားခြားတင်ပေါ်နဲ့တွားရောက်မဲဆွယ်မဲ့ခီးစဉ်ကိုတင်းနှင်းလာနေမှာစတင်လိုက်ပါပြီ။ဒါပေမဲ့2014မှာသူတို့ရဲ့ကွန်ဂရက်ပါတီကိုအပြတ်အသတ်အနိုင်ရခဲ့တဲ့လက်ရှိအာဏာရ BJP ပါတီကဝန်ကြီးချုပ်နရိန္ဒရာမိုဒီကိုအနိုင်ရဖို့သူဘလောက်လှုပ်ပေးနိုင်မလဲလို့မေးခွန်းထုတ်သူတွေလည်းရှိနေပါတယ်။ New Delhi ကနေ Angela Pasri Cha ပေးပို့ထားတဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ
။ Congress Party ခေါင်းဆောင် Rahul Gandhi ရဲ့အမဖြစ်သူအသက်48နှစ်အရွယ် Priyanka Gandhi Vadra ဟာပြီးခဲ့တဲ့နှစ်လကမှနိုင်ငံရေးလောကထဲကိုတရားဝင်ဝင်ရောက်လာသူဖြစ်ပါတယ်။အိန္ဒိယနိုင်ငံလွတ်လပ်ရပြီးချိန်ကစလို့နှစ်ပေါင်း50နီးပါးနိုင်ငံကိုအုပ်ချုပ်လာတဲ့သူတို့ပါတီဟာ2014ကမှတက်တော်မှာအမတ်နေရာ543နေရာတွေက44နေရာပဲရပြီးအပြတ်ရှုံးခဲ့တာကြောင့်ရှေ့လာတဲ့မှာချင်းပါရမယ်ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်အပြင်းထန်ကြိုးစားလာတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိအနာရ BJP ပါတီရဲ့အမာခံပြည်နယ်3ခုမှာမကြာသေးခင်က Congress ပါတီအောင်မြင်မှုတွေရခဲ့တာကြောင့်အားတက်နေကြတာဖြစ်ပါတယ်။ Congress ပါတီရဲ့အရှိဥတာပရဒက်ရှ်ပြည်နယ်ဆိုင်ရာအထွေထွေအတွင်းမှုဖြစ်ခန့်အပ်တာခံရတဲ့ဗာဒရာကလည်းသူကိုယ်တိုင်ပါဝင်ရှင်ပြိုင်မှာမဟုတ်ပေမဲ့သူတို့ပါတီအတွက်မဲရီပြန်ရလာအောင်သူလှုပ်ပေးနိုင်မယ်လို့ညွှန်းနှင်းထားပါတယ်။အိန္ဒိယနိုင်ငံမှာ18နှစ်ကြာခေါင်းဆောင်ခဲ့တဲ့အဖွားဖြစ်သူအင်ဒရာဂန္ဒီလိုပဲလူလူကိုဆွဲဆောင်နိုင်စွမ်းရှိတဲ့ဗာဒရာဟာအခုတော့ဝန်ကြီးချုပ်မိုဒီရဲ့အမဂန်နယ်မြေမှာသူ့ပါတီအတွက်မဲဆွယ်မှုကိုစတင်နေတာဖြစ်ပါတယ်။ဥတာပရဒက်ရှ်ပြည်နယ်ထဲမှာဂင်္ဂါမြစ်ကြောင်းအတိုင်းသင်းမောနဲ့မိုင်90နီးပါးတွားရောက်မဲ့သူ့ခီးစဉ်ဟာလွတ်တော်ကိုယ်စားလှယ်ဖြစ်နေမိုးရီအရွေးကောက်ခံခဲ့ရတဲ့ဘာယာနတီမှာအဆုံးသတ်မှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့သူဟာမိုးရီရဲ့ဂူဂျရက်ပြည်နယ်မှာလူလူစုဝေးပွဲလုပ်ခဲ့တာပါ။ဥတ္တရပရဒက်ရှ်ပြည်နယ်ဟာလွတ်တော်အမှတ်80ကျော်ရွေးကောက်တင်မြှောက်ရမယ့်ပြည်နယ်ဖြစ်တဲ့အတွက်နိုင်ငံရေးအရေးတိတ်ကိုအရေးပါတဲ့ပြည်နယ်ဖြစ်ပြီးသူ့မိခင်ဆိုနီယာဂန္ဒီရောသူ့ကိုရာဟုလ်ဂန္ဒီတို့နှစ်ယောက်စလုံးဝင်ပြီးအရွေးခံခဲ့တဲ့ပြည်နယ်ဖြစ်ပါတယ်။အရင်တုန်းကကွန်ဂရက်ပါတီကြီးစိုးခဲ့တဲ့ဒီပြည်နယ်ဟာ2014ရွေးကောက်ပွဲမှာ BJP ပါတီလက်ထက်ရောက်သွားတာဖြစ်ပါတယ်။ဗာဒရာဟာတင်မောရန်နာရနေရာတွေမှာဟောပြောပွဲတွေလုပ်ဖို့အတွက်စီစဉ်ထားတယ်လို့လက်ရှိအစိုးရလက်ထက်အလုတ်ကင်နဲ့နေတဲ့လူငယ်တွေအတွက်အလုတ်ကင်အခွင့်အလမ်းတွေရအောင်လုပ်ပေးဖို့မဲဆွယ်မယ်အပြင်ဆင်းရဲသားတွေရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးဟောပြောဖို့လည်းရှိပါတယ်။Congress Party ကမဲဆွယ်ဖို့အတွက်ဗာဒရတ်ကိုတုံးလာတာဟာမိုဒီအတွက်တကယ်စိန်ခေါ်မှုတရားလို့မြင်သူကတော့နိုင်ငံရေးတုံးသက်သူနီလန်ချန်မုခဟိုပရာဟိတ်ပ
ါ This year's a certain amount of inherent
ဟာပင်ကိုဆွဲဆောင်မှုရှိတဲ့သူပါသူကအားကျလောက်ဆရာအရေးသွေးတွေရှိရဆိုတာသူကိုယ်တိုင်ပြတ်တာခဲ့တယ်လို့သူ့ရဲ့အဖွားလိုပဲသူဟာရည်တည်ချက်ခိုင်မာတဲ့ခေါင်းဆောင်မှုတွေးပါလာတယ်လို့ဒါဟာမိုဒီမှာရှိတယ်လို့မျိုးပါ
ဒါကိုအရင်ရွေးကောက်ပွဲတွေမှာသူ့ကိုနဲ့သူ့မိခင်အတွက်သူ့မဲဆွယ်တုံးကပြတ်တက်ခဲ့တာဖြစ်ပြီးမဲပေးသူတွေကသူ့ကိုသူတို့ထက်ပိုပြီးသဘောကျခဲ့တယ်လို့အများကသုံးသပ်ကြပါတယ်။အိန္ဒိယနိုင်ငံမှာသတင်းငါးပတ်ကြာပြုတ်လုံမဲ့ရွေးကောက်ပွဲတွေကိုဧပြီလ17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။မကြာသေးခင်ကအိန္ဒိယနဲ့ပါကစ္စတန်တို့ကြားပဋိပက္ခတွေအတွက်ခိုင်မာတဲ့ခေါင်းဆောင်မှုပေးနိုင်သူဖြစ်နေသူ့ကိုသူဂုံယူနေတဲ့မိုးရီကိုအနိုင်ရဖို့အတွက်ကွန်ဂရက်ပါတီဟာအပြင်းထန်ကြိုးပမ်းနေတာဖြစ်ပါတယ်။နိုင်ငံရေးတုံ့တက်သူအဂျွိုင်းဘိုးစ်ကတော့ပရိယန်ကာဘာဒရာကြောင့်အပြောင်းလဲတွေတိတ်ဖြစ်မလာနိုင်ပါဘူးလို့ဆိုပါတယ်။
I mean, you know, Priyanka always grabs the headline.
Priyanka,
Congress Party ကအမတ်နေရာ44ပဲရထားတာကြောင့်အိန္ဒိယနိုင်ငံရေးမှာသူတို့ပါတီပြန်ပြီးနေရာရလာဖို့အတွက်အမတ်နေရာရာဂဏန်ပြန်ပြီးရဖို့အရေးကြီးတယ်လို့လည်းပြောပါတယ် Congress Party မှာ Nehru Gandhi မိသားစုကနေဆင့်သက်လာသူတွေဒါခေါင်းဆောင်ပြီးကာလကြာရှည်စွာအိန္ဒိယမှာကြီးစိုးနေရကနေဆက်သမမြောက်ရာဟုလက်ထက်မှာတော့လက်ဖက်ရည်ရောင်းတဲ့တာမန်နိုင်ငံသားတယောက်ဖြစ်တဲ့မိုဒီကိုရှုံးနိမ်ခဲ့ရတာဖြစ်ပါတယ်ဒါပေမဲ့အခု Vadra ကတော့ Congress Party မှာထူးခြားတဲ့ဒုတိယဖြစ်နေတဲ့အတွက်သူတို့ပါတီအတွက်ဘယ်လောက်ဆွမ်းဆောင်နိုင်မယ်ဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ်
ထောက်ခင်မြို့သက်ပါရှင်အခုကတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းတွေကိုကြိုးအောင်လင်းစူးစီးပြီးမိုင်းအင်ဂျင်နိုင်တဲ့အတူတင်ပြထားပါတယ်ချင်းပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်မှုမြန်မာအစိုးရကကြိုးပမ်းနေတဲ့အကြောင်းမတ်လ17ရက်နေ့ထုတ်တရုတ်အစိုးရပိုင်းဆင်ဟွာသတင်းမှာဖော်ပြထားပါတယ်ရန်ကုန်မြို့မှာနေတဲ့ကြာချင်းပါခဲ့တဲ့ချင်းပြည်နယ်တ မှုကော်မရှင်တို့ကဒီခန်းနာကိုပူးတွဲပြီးတော့ကျင်းပခဲ့တာပါ။ပြပွဲမှာချင်းရိုးရဝက်စားတွေ၊သီးနှံတွေနဲ့ကော်ဖီတွေအပါအဝင်ချင်းဒေသထွက်ကုန်တွေကိုပြသပြီးစီးပွားရေးဆိုင်ရာဆွေးနွေးမှုတွေလည်းလှုပ်ဆောင်ခဲ့ပါတယ်။လမ်းပန်းဆက်သွယ်ရေးခက်ခဲတာ၊လက်စစ်မီနေပါတာစတဲ့အခြေခံအဆောက်အဦနှိမ့်ချမှုတွေကချင်းပြည်နယ်မှာရင်းနှီးမြှုပ်နှံကြမဲ့စီးပွားရေးသမားတွေအတွက်အဓိကကျတဲ့အခက်အခဲတွေဖြစ်လိမ့်မယ်လို့ရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့အတွင်းရေးမှူးဦးအောင်နိုင်ဦးကပြောပါတယ်။ချင်းပြည်နယ်ဟာအိန္ဒိယနဲ့မြန်မာကြားစီးပွားရေးရမဟာဗျူဟာကျတဲ့နေရာမှာတည်ရှိနေပြီးတော့နိုင်ငံအပြန်အလှန်ကုန်သွယ်ရေးတွေတိုးမြင့်ဖို့အတွက်အလားအလာကောင်းတွေရှိတဲ့နေရာဖြစ်ပါတယ်။ချင်းပြည်နယ်တွင်းကြုံတွေ့နေရတဲ့ဆင်းရဲမှုနဲ့နှိမ့်ကျတဲ့လူမှုပတ်ဝန်းကျင်ပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်မြန်မာဆိုရကကြိုးပမ်းဆောင်နေတဲ့အကြောင်းတရုတ်ဆိုရပိုင်းဆင်ဟွာသတင်းမှာဖော်ပြထားတာပါ
။ထိုင်းနိုင်ငံဟာမြန်မာနိုင်ငံလိုဖြစ်လာနေပြီလားဆိုတော့ရှိတ်ခဒီဟာရေးသားထားတဲ့ဆောင်းပါးကိုမလေးရှားနိုင်ငံအခြေစိုက် The ASEAN Postသတင်း website မှာ match လ16ရက်နေ့ကဖော်ပြထားပါတယ်။ထိုင်းနိုင်ငံဟာလောလောဆယ်စစ်တပ်ကအုပ်ချုပ်နေတဲ့နိုင်ငံပါ။ဒါပေမဲ့ဒီမိုကရေစီနိုင်ငံပြန်ဖြစ်ဖို့အခုလာမဲ့24ရက်နေ့ကြာရင်ရွေးကောက်ပွဲတွေကျင်းပပါလိမ့်မယ်။ဒါပေမဲ့ဘလို့ဒီမိုကရေစီနိုင်ငံမျိုးဖြစ်လာမလဲဆိုတာကမေးခွန်းထုတ်စရာဖြစ်နေပါတယ်။ယုံကြည်စိတ်ချရတဲ့ဒီမိုကရေစီနိုင်ငံမျိုးလား၊ဒါမှမဟုတ်မြန်မာနိုင်ငံကဒီမိုကရေစီမျိုးလားမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံခြေကံဥပဒေအရလွှတ်တော်မှာစစ်တပ်က25ရာခိုင်နှုန်းပါမှဖြစ်မှာပါအခြေခံဥပဒေပြုပြင်ပြောင်းလဲရေးဟာစစ်တပ်ရဲ့ထောက်ခံချက်ရဖို့လိုပါတယ်ထိုင်းနိုင်ငံမှာကနောက်တစ်ကြိမ်စစ်တပ်ကအာဏာထပ်သိမ်းအောင်မှလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေတော့မှာပဲနိုင်ငံရေးကအထီးကျုံးတွေကိုမဖန်တီးဘူးဆိုရင်ဘာမှဖြစ်လာစရာအကြောင်းမရှိပါဘူးလို့ထိုင်းစစ်ဘုတ်ချုပ်အပီရက်ခွန်စံပွန်ကပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာပြောထားခဲ့တာရှိပါတယ်။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်မှုတွေအရင်ကလည်းအကြိမ်ကြိမ်ရှိခဲ့တာကြောင့်နောက်တစ်ကြိမ်အာဏာသိမ်းမဲ့အရေးကအငြင်းတန်းစိုးရိမ်နေရတာပါ။ထိုင်းမှာတကယ့်စစ်မှန်တဲ့ဒီမိုကရေစီရှိနိုင်ပါမလားဆိုတာကလည်းမေးစရာဖြစ်နိုင်ပါတယ်။စွန်ဒူးစစ်တပ်တို့ရဲ့မကြခင်ကကောက်ယူခဲ့တဲ့လူမှုသဘောထားစစ်တမ်းအရာထိုင်းနိုင်ငံရဲ့အခြေအနေကလက်ရှိစစ်အစိုးရအာဏာမသိမ်းခင်ကအခြေအနေမျိုးပြန်ရောက်လာနိုင်ခြေရှိနေတယ်လို့ဆိုပါရယ်။နိုင်ငံတွင်းမတည်မငြိမ်ဖြစ်လာရင်လက်ရှိအုပ်ချုပ်နေတဲ့စစ်အစိုးရအဖွဲ့ကအာဏာကိုထိန်းချုပ်ပိုင်ခွင့်ရှိတယ်လို့ထိုင်းဖွဲ့စည်းပုံအခြေခံဥပဒေအပိုက်44မှာဖော်ပြထားပါရယ်။နိုင်ငံရေးတင်းမာမှုတွေမဖြစ်အောင်ဘယ်လိုကြိုတင်ကာကွယ်မလဲဆိုတဲ့မေးခွန်းအပေါ်လူမှုသဘောထားအများစုပေးကြတာကတော့ဥပဒေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်တင်တယ်လို့ဆိုပါရယ်။ဒုတိယအများစုသဘောထားကတော့မတူညီတဲ့အဖွဲ့တွေရဲ့သဘောထားတွေကိုနားထောင်သင့်တယ်လို့ဆိုပါရယ်မြန်မာနိုင်ငံမှာအယက်သားအစိုးရဖွဲ့စည်းထားတယ်ဆိုပေမဲ့တကယ့်အာဏာကစစ်တပ်မှရှိနေတယ်ဆိုတာရှင်းနေပါရယ်ထိုင်းနိုင်ငံရဲ့အခြေအနေကလည်းမြန်မာလိုဖြစ်လာနိုင်ပါရယ်လက်ရှိထိုင်းဝန်ကြီးချုပ်ပရာယုတ်ချာအိုချာကရွေးကောက်ပွဲမှာအနိုင်ရရင်ထိုင်းနိုင်ငံမှာအခြေအနေတွေကဒီတိုင်းရှိနေနိုင်ပါတယ်။တကယ်လို့သူရှုံးလို့တခြားသူဝင်ကြီးချုပ်ဖြစ်လာမယ်ဆိုရင်စစ်တပ်ကဘလောက်အထိလက်ခံနိုင်မှာလဲ။နောက်တစ်ချိန်အာဏာပြန်သိမ်းမှာလား။ထိုင်းဆိုရကိုတကယ်တမ်းဘသူကထိန်းချုပ်မှာလဲဆိုတာတွေကမေးစရာတွေရှိလာပါလိမ့်မယ်။
ကိုကျောင်းလင်းနဲ့မိုင်းအချင်းတိုင်းတို့တင်ပြခဲ့တာပါရှင်။အခုကတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလတန်တင်ဆက်ပေးတာကိုနားဆင်ကြရအောင်ပါ။
ဒီနေ့မြန်မာတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက bite bite ကကိုက်ထားတာthe the b u l l e t bullet ကတော့ကြည်စံလို့လုံးကောင်းအဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုခိုက်ထားတာပေါ့ရှင်ဒီသုံးဆင့်တက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းစစ်ဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝစ်စကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတရောက်ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီတော့ရပတ်တယ်လို့ George Grobey ရဲ့ဥမာကိုနားဆင်ကြကြရအောင
် When the demand was down, US automakers had to bite the bullet and cut jobs.
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ဂျိတ်ဒီမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကို short ချခဲ့ရတယ်လို့အတည်ပြုရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ? Bite
the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်ပါရှင်။မြမတန်စာတဝင်ငွေကပြည်သူနဲ့အစိုးရလက်ထက်မရောက်ဘဲတမရော်တိုင်းရင်းသားလက်နက်ကိုင်တွေပြည်သူစစ်တွေနောက်လူတစုအထွတ်သာဖြစ်နေတယ်လို့ကုလသမဂ္ဂရဲ့မြမဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်ကသူ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တန်စာတဝင်ငွေကိုဘလို့စီမံခန့်ခွဲသင့်ပါတယ်ဆိုတာကိုအမေရိကန်ခြေဆိုင်စီးပွားရေးပညာရှင်ဦးကန်ထွန်းနဲ့ဆက်သွယ်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်။သမဂ္ဂရဲ့မြန်မာဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့မြန်မာလူ့ခွင့်ရေးဆိုင်ရာစီရင်ခံစာထဲမှာတရားစတာဒုဖော်မှုကရတဲ့အကျိုးအမြတ်တွေကမြန်မာပြည်သူတွေနဲ့အစိုးရစီကိုရောက်တာတိတ်မရှိလာဘူးလို့ပြောဆိုထားပါတယ်။ရေရှည်ဖွံ့ဖြိုးရေးနဲ့စီးပွားရေးလူမှုအခွင့်အရေးတိုးတက်ရေးတို့မှာသုံးရမယ့်အစားသဘာဝတရားစတာကရတဲ့အကျိုးအမြတ်အများစုကစစ်တပ်တရင်သားလက်နက်ကိုင်အဖွဲ့တွေပြည်သူစစ်တွေဩဇာရှိသူတွေပြည်ရင်းပြည်ပါပုဂ္ဂလိကအကျိုးအမြတ်တွေဖြစ်သွားစေတယ်။ဒါတွေကိုလက်တွေ့ပြုပြင်ပြောင်းလဲနိုင်ရေးအတွက်လဲသူကတိုက်တွန်းထားပါတယ်။တဘာဝတရားစတာကရတဲ့ဝင်ငွေတွေကတီးတန့်တစုတဖွဲ့တဲ့အတွက်မဟုတ်ဘဲနိုင်ငံအတွက်အသုံးပြုနိုင်ဖို့အရေးကြီးတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းသွားတာပါ။တရားစတာဝင်ငွေတွေကိုအစိုးရကတဆင့်စီမံခန့်ခွဲခွင့်ရှိလာရင်ပြည်သူလူထုအတွက်အကျိုးရှိစေမှာဖြစ်တယ်လို့အမေရိကန်ခြေဆိုင်စီးပွားရေးပညာရှင်ဦးကန်ထွန်းကရှုမြင်ပါတယ်
။အော်ရှိတာပါတရားပေါ့ပေါ့လေ။နောက်ဒီအခါကျတော့အကုန်လုံးဝင်သမျှနိုင်ငံတော်ရဲ့ဘဏ္ဍာကိုပဲရောက်လာမယ်။နိုင်ငံတော်အစိုးရရဲ့ဘဏ္ဍာကိုရောက်လာမယ်။ပြည်ထောင်စုဘဏ္ဍာအဲ့ရနေမှနှစ်ဆယ်အစိုးရစွတ်တော်ဘဏ္ဍာတင်ပြရတယ်လေ။ဘဏ္ဍာရေးဝန်ကြီးဌာနဘယ်လုပ်ငန်းတွေဘလောက်ဝင်နေအကုန်လုံးဝင်ပြီးတစ်ပိုင်းအဲ့ဒါကိုပြန်ပြီးတော့တို့ညဌာနလိုက်အင်ဒီတိုတမှုလုပ်ငန်းစီမံကိန်းတွေဘယ်လိုသုံးဆွဲမလဲဆိုတာလေပြန်ပြီးခွဲဝေသုံးဆွဲတော့အဲ့ဒီစနစ်အောက်ကနေပြီးတော့ပြည်သူလူထုရတဲ့အကျိုးခံစားမှုရလာမှာဖြစ်ပါတယ်အခုကတော့အဲ့ဒါတွေအားလုံးဆုံးရှုံးနေတဲ့သဘောရှိပါတယ
်ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ထောက်ပြထားတဲ့အတိုင်းပဲလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်တို့ကအဓိကရယူနေတဲ့တရားစတာဝင်ငွေတွေကိုပြည်သူတွေအကျိုးအတွက်အသုံးပြုနိုင်ဖို့ငြိမ်းချမ်းရေးရဖို့အရေးကြီးသလိုတပ်မတော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေကိုလည်းပြုပြင်ပြောင်းလဲနိုင်ဖို့လိုတယ်လို့စီးပွားရေးပညာရှင်ဦးကန်ထွန်းကထောက်ပြပါတယ်
။တပ်မတော်တင်ကျွတ်တဲ့နေနေမှာဆိုရင်ဥပိုင်ကော်မတီရနေဥပိုင်ဆိုတာတပ်မတော်ကစီးပွားရေးလုပ်တဲ့ဟိုတဲ့အဖွဲ့အစည်းတစ်ခုဆိုအဲ့ဒီနှစ်ခုလုံးက လက်ရှိအနေအထားအရဟိုနိုင်ငံတော်အစိုးရအုပ်ချုပ်မှုအောက်ကလွတ်နေတယ်။ဥပ္ပိုင်ကော်မတီဆိုတာကျွန်တော်ပုံမှန်အဖြစ်တာဝန်စီးပွားရေးလုပ်ငန်းရှိမှန်းမများကအစိုးရလက်အောက်မှာရှိရမယ်။နိုင်ငံတော်ရဲ့စင်စစ်ချုပ်ရဲ့စီးရင်တွေရှိချင်းမှုအောက်ခံမှာတဘောကသူတို့စီးရင်တွေကိုကြည်ခွင့်ရှိရမယ်။ပြီးတော့အမျက်ခွန်ကိုဆောင်ရမယ်။အဲ့ဒါတွေပေါ့လေအဲ့ဒါတွေအားလုံးကလုတ်ကင်းနေတာလုတ်ကင်းနေဆိုတာအစိုးရငွေရောမဝင်ဘူးဒီဥပိုင်ရဲ့ချူကြတဲ့ဖွဲ့စည်းမှုအခြေအနေကဒီစင်းစစ်ကဆက်လို့ရမရဘူးသူတို့စင်းတွေဘလို့ဝင်လို့ဘလို့ထွက်မှမသိဘူးနောက်အမျက်ခွန်နဲ့မဆောင်ဘူးလို့အများကြီးဟိုသတ်မှတ်ထားကြတယ်ဆိုတော့အဲ့ဒါနိုင်ငံတော်အတွက်ဝင်ငွေဆုံးရှုံးမှုပဲ
တမရော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေရဲ့ဝင်ငွေကိုအစိုးရကစီးဆင်းခွင့်မရှိတာကြောင့်ဘလို့နစ်နာမှုတွေရှိနေပါသလဲဒီအကျိုးမြတ်တွေကဘယ်ကိုရောက်သွားပါသလဲဆိုတဲ့အပေါ်မှာတော့
ဒီငွေတွေကစစ်တပ်ရဲ့ရန်ကုန်ငွေတွေကိုပဲရောက်သွားတာစစ်တပ်ရန်ကုန်တွေရောက်သွားတော့ဒါတွေစစ်တပ်ရန်ကုန်တွေကဒီလိုမှဘလို့ဘလောက်ရောက်တယ်နှစ်စဉ်ဘလောက်ရောက်တယ်ဘလောက်သုံးတယ်ဆိုတာလေဟိုမသိတယ်ဟုတ်မသိတဲ့အတွက်တရားကဟိုပွင့်လင်းမြင်တာဘုံမရှိဘူးလို့ဆိုအောင်ပါဗောလေနော်အဲ့တော့တရားဟိုစူရောက်တော့အကျဉ်းချင်းတရားတော်ကစစ်တပ်ကြီးကထင်မြင်ရစစ်တပ်ကြီးဖြစ်အောင်သုံးတွေ့ချက်နေတဲ့စစ်တပ်ငယ်ပစ္စည်းတွေဟိုတနည်းအားဆိုတော့တွေ့လိုက်ရပါတယ်ကဘာမှာတခါတော့ဟိုဒီဆက်ရန်နေရာတွေတော့ထုတ်လုပ်ပြီးရောင်းချတော့မယ့်အနေအထားတွေဖြစ်နေဆိုတော့တရားကနိုင်ငံတော်ရဲ့ဟိုအချို့မှာမရှိဘူးဒီဝင်ငွေတွေမှန်တယ်များနိုင်ငံတော်ကတုံးပိုင်းမှာမရှိဘူးထို့တူသူနဲ့ဆက်နေနေတဲ့အောက်ခြေတပ်မိသားစုတွေကလည်းဘလောက်ထိအကျိုးခံစားခွင့်ရရဆိုတာမသိရဘူးပေါ့လေအများကြီးကတော့သူတို့ကပုံမှန်လာကလည်းပဲရမယ်ဒီပေါ်မှာဟိုကိုပိုင်းကုမ္ပဏီတွေဆိုရင်တနေ့တစ်ခါဟာလာဘလောက်အများရှိတယ်ရှိအောင်ရိုးရိုးပုံနဲ့မဖြစ်ပဲနဲ့တိုင်းပြည်သားတွေရောဟိုတည်းမှာအဆုဝင်သားပုဂ္ဂိုလ်ရောခွဲအမျက်ကိုခွဲကိုရပါလေဒါတွေကပြည်သူလုပ်ငန်းတွေမှာဒါရှိရအဲ့ဒါတွေကလည်းလုံးဝမရှိရဖြစ်တဲ့အတွက်ဒီဟိုအကျိုးမြတ်ကိုအပြေးဝအောက်ခြေလူတွေကလည်းမခံစားဘူးတိုင်းပြည်ကလည်းမခံစားဘူးရှိတယ်သဘောရောက်သွားတာ
ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကတော့တရားစတာဒေတာတွေကနေတက်တွေပြန်ပြီးတော့ရုပ်သိမ်းပြီးဥပဒေစိုးမိုးမှုရှိဖို့ကြောင်းမြေရေးရာမူဝါဒတည်းချက်မှတ်ဖို့အရေးကြီးကြီးလို့လည်းလို့ထောက်ပြထားပါတယ်။နောက်သဘာဝတရားစတာများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ EITI နဲ့ဆက်လက်ပူးပေါင်းဆောင်ရွက်ပြီးဥပဒေပြုပြင်ပြောင်းလဲရေးလုပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။တမရော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေကိုအစိုးရနဲ့တမရော်ကြားညှိနှိုင်းဆောင်ရွက်နိုင်ရင်တော့ရေတိုပြည်လည်နိုင်တယ်လို့လဲစီးပွားရေးပညာရှင်ဥက္ကန်ထွန်းကအခုလိုထောက်ပြပြောဆိုပါတယ်ရှင
်အတိအခြေခံကပြောင်းလဲရမှာကဒီဥက္ကန်ကုမ္ပဏီကရဲ့ခြေလှမ်းမှုအောက်ကနေလွတ်ပြီးတော့အများကြီးယူမိသည်ယူစီးပွားရေးလုပ်ငန်းမဆိုပြည်သူလူထုပါဝင်တဲ့တရားကျင့်တော်၎င်းပြည်သူလူထုရဲ့စီးပွားရေးလုပ်ငန်းရှင်တွေကလုပ်နိုင်အောင်ဖန်တီးပေးဖို့ဒါလုပ်ပါတယ်။အခုချိန်နေရတော့ဒါမရှိဘူး။ဥပိုင်ကချုပ်ကင်တာ။နောက်တစ်ခါဥပဒေကဒီဥပိုင်ကုမ္ပဏီကနိုင်ငံတော်စီးပွားရေးလက်ရောက်မှာရှိပြီးတော့အခြားသောစီးပွားရေးလုပ်ငန်းများနည်းတူနော်။ဆိုပြည်သူတို့ဒီအစီရင်ခံစားအမှန်တင်ပြမစင်းကြီးတင်ပြမယ်။စစ်ဆေးမှုခံရမယ်ဆိုရက်ဥပဒေပြင်ဆင်မှုလုပ်ဖို့လုပ်ပါတယ်။ဆိုတော့ဒါရီရဲ့လုံခဲပြီးကြည့်လိုက်မှဆိုအခုနေသားကတော့ဒါလုတ်ပေါ်ကမလွယ်တဲ့နေသားရှိပါလားအချုပ်သူ့ရဲ့အနောက်မှာအဓိကတားဆီးကတော့ခြေကံဥပဒေကြီးဖြစ်နေတယ်။နိုင်ငံတော်ခြေဥပေါ်လေအဲ့ဒါကိုကျင်းစင်ဖို့လည်းလုံနေကြတော့ဒါပဲအချိန်ကာမှပြင်းမြောက်မယ်ပြင်းမြောက်မယ်ဆိုတာမရှိသေးဘူးမသိရသေးဘူးအဲ့တော့လောလောဆယ်မှာဟိုကြောင်းလဲဖို့ဆိုရင်နိုင်ငံတော်ဆိုးရနဲ့တက်မတော်နဲ့ဒီနိုင်ဆွေးနေရပြောဒါတွေကိုဟာဥပဒေမပြောင်းရင်မှနားလည်မှုယူပြီးတော့လုပ်မစင်နဲ့ဒါရေတို့ဖြစ်နေတော့ဒီရှိကတော့ဒီဥပဒေတရားလုံးကိုပြင်ဆင်မှသာလေအချိန်ကြီးကြောင်းတော့မှာဖြစ်ပါတယ
်အခုတော့တုဒ္ဒဆုံးလဲအမေရိကန်တခွင်အဖက်စင်ကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်ကိုအောင်အောင်စီစဉ်တင်ဆက်ထားပါတယ်
guitar duriya phani cholo de company de khu ga ni athu de phin a myin a yong chot de tu ma tan swan guitar pinya shin ni atwa tan song di wai guitar mu ye a che pe mu dai lai lan ti khat nai aw a che pya pe ye kriya de khu ko phan di lai par de aku lo kriya ko phan di nai na chaung da ha myet ma myin guitar pinya shin ni atwa orchestra tan song di wai ni de ma pa win ti khat nai mu a khwin yin le ya nai na wa Orchestra guitar DIY ရဲ့ guitar မှာ guitar တန်စင်ကို ပြသပေးနေတဲ့ တုံချောင်းကို ကိုင်းပြီး guitar ဒုတိယ မျိုးစုံ တီးခတ်နေကြတဲ့ အဖွဲ့သားတွေကို ခက်ပြေးပြေး ခက်ဖော့ဖော့ ခက်ပြင်းပြင်း တီးခတ်ဖို့အတွက် အချက်ပြပေးနေတာပါ ဒီလို အခြေအနေမျိုးဟာ တာမန်လူတွေအတွက် ဆိုရင်တော့ အဆင်ပြေလာပေမဲ့ AB Baker မျက်မမြင် guitar ပညာရှင်တွေအတွက်ကတော့ မလွယ်ကူလာပါဘူး
You know, in the past, we've been reliant on hearing sounds around us, so I've been playing in a violin section, and I've been reliant on hearing...
ကျမဘဝတခြားလုံးအစံဘဝအတိကအားဆိုင်နားထောင်ခဲ့တာပါ။တရောထိုးတဲ့အခါမှာဆိုရင်လေဘေးနားကလူတွေတီးတာကိုအားဆိုင်နားထောင်ပြီးဘယ်အချိန်ကိုဝင်တီးရမလဲဆိုတာကိုအကြံပြန်ခန့်မှန်းပြီးတော့ဝင်ရတာပါ။ဂီတပညာရှင်တွေတောင်မှခက်မမြန်တီးတဲ့အခါမသိမသာအလွယ်အချော်ရှိတတ်တာဆိုတော့လေမသိတာလာပါဘူး။အခုအခါမှာတော့မျက်မမြင်ဂီတပညာရှင်တွေအတွက်
haptic button လို့ခေါ်တဲ့အာယုငန်ဂီတသင်္ကေတပြဒုချောင်းလေးကအထောက်အကူပြုမှာပါ။ တာမန်လူတွေအနေနဲ့ဂီတာမှုရဲ့အချက်ပြဂီတသင်္ကေတပြဒုချောင်းကိုကြည့်ပြီးနောက်ကနေလိုက်တီးမုံနိုင်ပေမဲ့မျက်မမြင်တွေကတော့အဲ့ဒီဒုချောင်းနဲ့ဆက်ထားတဲ့အာယုငန်ကရိယာတွေကနေတဆင့်လိုက်တီးနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဒီပစ္စည်းကိုဖန်တီးသူဘဟက်မက်ဒိုရှန်က
And what it does is it senses the movement of the hand. It senses angle, it senses role and pitch.
ဒုချောင်းမှာတက်ထားတဲ့အာယုငန်ကရိယာကလက်ရဲ့လှုပ်ရှားမှုကိုဖတ်ယူပါတယ်။လက်ကောက်ဝဲဘလို့ချိုးလဲ အတန်အနေအမြင့်ဘဲညာစသည်ဖြစ်ပါဒါအပြင်လက်ကိုဘလောက်အချိန်နဲ့ပြတာလဲခက်ဖော့ဖော့ခက်ပြင်းပြင်းစသည်ဖြစ်ပေါ့ဆိုတော့ဘလို့အတန်မျိုးလိုချင်လဲဆိုတာကိုလည်းသိနိုင်ပါတယ်အဲ့လိုအာယုငန်ကရိယာကနေထုတ်လွတ်တဲ့အချက်လက်တွေကိုမျက်မမြင်ဂီတပညာရှင်တွေရဲ့ခြေချင်းဝက်ဒါမှမဟုတ်လက်ကောက်ဝက်မှာတက်ထားတဲ့ကရိယာကနေဖန်ယူပြီး vibrate တုန်ခါမှုနဲ့အချက်ပြပြီးရတယ်ဂီတမှုကဘလို့တီးခိုင်းနေလဲဆိုတာကို Kevin Sadizabega.
And this technology essentially plugs you into the conductor's movements, which is really exciting.
ဒီကိရိယာကနေတဆင့်ဂီတမှုရဲ့လှုပ်ရှားမှုနဲ့စက်တွယ်ပေးထားတာကြောင့်အဆင်ပြေလွန်းလာပါတယ်။ဒါကြောင့်တန်းစုံတီးဝိုင်းကြီးတွေမှာမျက်မမြင်တွေပါဝင်တီးခတ်ခွင့်မပေးဘူးဆိုတာမျိုးလည်းရှိကြမလို့တော့ပါဘူး။ဘာကြောင့်လဲဆိုတော့
ဒီနီးပညာကတကယ်လိုအပ်ချက်ကိုကွက်လက်ဖြည့်ထားပေးလို့ပါ။ဟက်ပတစ်ဘက်တန်ကရိယာကိုအခုခါမှာတော့မျက်မမြင်ဂီတပညာရှင်တွေဂီတမှုတွေနဲ့စမ်းသပ်နေစေပါဂီတမှုအီဝန်ခက်မဲကတော့ဒီကရိယာကိုအသုံးပြုရတာသိပ်မခက်ခဲလာဘူးလို့ဆိုပါတယ်။
When using it and being able to also feel the signals that it gives you.
ဒီကရိယာအသုံးတဲ့ခါမှာအယုံခံစင်ဆာရဲ့လှုပ်ရှားမှုတွေကိုထိတွေ့ခံစားနိုင်ပါတယ်။ ဒီနောက်ကိုဘလို့အတံမျိုးလိုချင်လက်ကိုဘလို့ချိုးမယ်အရှင်လျှော့မယ်စသဖြင့်လေ့ကျင့်ရယူနိုင်ပါတယ်တိတ်မချပါဘူးခဏဆိုရင်ဘလို့လုပ်ရမယ်ဆိုတော့သိသွားပါလိမ့်မယ်ပုံမှန်တွေ့နေကြမြင်နေကြပုံစံမျိုးတဲ့စင်ဆာတက်ပြီးတော့ဂီတသင်္ကေတတွေပြရတဲ့နေ့တွေတခုလို့ဆိုရမှာပေါ့ဗျာအခုနီးပညာသစ်နဲ့ဖန်တီးထားတဲ့ haptic button ကရိယာကိုတော့နောက်နှစ်မှာဈေးကွက်တင်ရောင်းချဖို့မျှော်မှန်းထားပါတယ်ခင်ဗျာ 1980ခုနှစ်တွင်ရွှေကြီးကျယ်တူးဖော်နိုင်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့နီးပညာကုမ္ပဏီသစ်တွေစတင်ဖွင့်လှစ်ရနေရာဖြစ်လာပါတယ်။အာရှတိုင်းမှာဆိုရင်လေအဆင့်မြင့်နီးပညာသုံးပစ္စည်းတွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရဟာဆိုရင်တော့ကမ္ဘာတစ်လောကပညာရှင်တွေလာရောက်အခြေစိုက်ရာဒီနီးပညာလုပ်ငန်းသစ်တွေစတင်ရအရက်ဖြစ်လာပါတယ်။ မတူချားနာတဲ့ဒေသတွေမှာလုပ်ငန်းသစ်တွေဘယ်လိုစတင်ပါသလဲ။တရုတ်နဲ့ထိုင်ဝမ်မှာနီးပညာလုပ်ငန်းသစ်စတင်လုပ်ကင်ခဲ့တဲ့ VR လုပ်ငန်းတစ်ခုကိုစတင်ကောင်းတဲ့ဖော်နေတာပါ။ဆီလီကွန်ဗယ်လီမှာထက်အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့အိုးကပြောပါရယ်။
A lot harder to get investors. And there are a lot more real in terms of, you know, hey, you have to generate a business model.
ဝေဂျေးစိုက်ထုတ်ရမယ်သူရှားရတာတော်တော်ခက်ခဲပြီ။
တကယ်တမ်းမှာတော့ကိုယ့်ဘာသာကိုရက်တည်နိုင်မှုလုပ်ငန်းကိုစောစောစီးစီးအကောင့်ထဲပေါ်ပတ်စံရှာဆိုတာပါပဲ။ဒါပေမဲ့လေဆီလီကွန်ဗယ်လီမှာယင်းနှိမ့်ညွန့်နှံမှုငွေကြေးရှင်တွေကပိုးပြီးတော့နှစ်သက်ကြတယ်လို့အိုးကပြောပါရယ်။
You know, you have a great idea. Great. Go and push it out.
အများစီမှာအကြံဉာဏ်ကောင်းရှိရင်လှုပ်တာလှုပ်လိုက်ပါ။ပတ်စံစိုက်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့
ရင်းနှီးမြှုပ်နှံသူထွက်လန်ဟာတရုတ်အင်တာနက်ကုမ္ပဏီမှအလုပ်လုပ်ခဲ့သူပါစွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုပ်မြင်ပုံဟာမတူဘူးလို့သူကပြောပါတယ
် Asia has too much of put too much weight on
အရှာမှာဆိုလို့ရှိရင်လူတွေကကိုယ့်ရဲ့ပုံမှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခမားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခမားရဲ့ကြာရှုံးမှုလို့မြင်ကြပါတယ်အဲ့ချက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ
Silicon Valley မှာဆိုရင်တော့မအောင်မြင်တဲ့ကိစ္စရဲ့အပေါ်ရင်းနှီးမြှုပ်နှံသူတွေကအစိုးမမြင်ကြပါဘူးမအောင်မြင်ခဲ့ရင်တော့မှအဲ့ဒီအခြေအနေတွေကနေသိယူနိုင်တာကြောင့်ပါဒါပေမဲ့လည်းမအောင်မြင်တဲ့တံကိုခံရသူတွေလည်းရှိပါတယ်လို့စုံဦးတင်ထွေးလုပ်ငန်းရှင်တဦးဖြစ်တဲ့ Ben Tran ကပြောပါတယ
် There's been a lot of people go into depression people who potentially commit suicide
စိတ်ကြသူတွေတက်တွေဖို့ကြံစည်သူတွေလည်းရှိပါတယ်ကိုပိုင်းကုမ္ပဏီတစ်ခုကိုစားတဲ့အခါမှာဖီးယားမျိုးစုံရင်ဆိုင်ရပါတယ်ကိုစန္နာနဲ့ကိုဟာဘလိုလူမျိုးဆိုတဲ့မှန်ရှိကြတယ်လေ
။စုံဦးတီထွင်လုပ်ငန်းရှင်အများပြားဟာ Google လို Facebook လို company မျိုးတည်ထောင်ဖို့မျှော်လင့်ချက်နဲ့ Silicon Valley ကိုဝင်ရောက်လာနေစေဖြစ်ပါတယ်။အများစုမှာနည်းပညာနဲ့ပတ်သက်တဲ့အတွေ့အကြုံတွေကျွယ်ဝပေမဲ့ဘလိုအောင်မြင်အောင်လုပ်မလဲဆိုတဲ့အပိုင်းမှာတော့အားနည်းချက်ရှိတယ်လို့ရင်းနှီးမြှုပ်နှံသူ Truck လွန်ကပြောပါတယ
်။ It's your ability to recruit top talent your ability to get top talent to work together well
အင်တန်တော်ရဲ့သူတွေကိုရွေးချယ်စုဆောင်းမှုလုပ်ရမှာဖြစ်တယ်လို့ပဲသူတို့ချင်းချင်းအတူတူပူးပေါင်းလုပ်နိုင်အောင်နဲ့သူတို့ရဲ့ဖန်တီးမှုတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းမျိုးရှာဖွေဖို့လိုအပ်ပါတယ
်ဒီပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေကိုအမေရိကန်ပြည်အောင်စုမှလည်းမဟုတ်ဘဲနိုင်ငံရခြားမှာလည်း Silicon Valley ကရင်းနှီးမြှုပ်နှံသူတွေကရှာဖွေနေတာပါအဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ်
They come to the States and they invest a lot around this area.
America မှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တူထင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ်
။အခုအခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတည်းနာမဟုတ်တော့ပဲအရှိတောင်အာရှတစ်ခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ။
ကိုအောင်အောင်စီစဉ်တင်ဆက်ပေးကြတာဖြစ်ပါတယ်ရှင်။ VOA American အတန်ကနေအင်္ဂါနေ့မနက်ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနက်ခင်း၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့နောက်ဆုံးရသတင်းလေးကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်ရှင်။
နယ်ဒလန်နိုင်ငံ Utrecht မြို့ကရထားသစင်းပေါ်မှာတနင်္လာနေ့ကတနက်နဲ့တိုက်ခတ်ခဲ့တဲ့တနက်သမားကိုနိုင်ပေါင်းများစွာလိုက်လံရှာဖွေခဲ့တဲ့နောက်မှာတန်လျာရှိသူကိုရဲတွေကဖမ်းမိခဲ့ပါပြီ။ဒီတိုက်ခတ်မှုမှာ3ဦးသေဆုံးပြီး5ဦးဒဏ်ရာရခဲ့ပါတယ်။တန်လျာရှိသူကအသက်38နှစ်အရွယ်တူရကီနိုင်ငံဘွား Gökmen Tanis ဖြစ်မယ်လို့ယူဆကြောင်းရဲကပြောပါတယ်။နယူးဇီလန်နိုင်ငံ Christchurch မြို့မှာပြီးခဲ့တဲ့တောက်ကြကဗလီနှစ်ခုတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတော့နောက်ပိုင်းနိုင်ငံရဲ့တနတ်ဆိုင်ရာဥပဒေတွေကိုပြုပြင်ပြောင်းလဲဖို့နယူးဇီလန်အစိုးရကဆုံးဖြတ်လိုက်ပြီလို့ဝန်ကြီးချုပ်ကပြောပါတယ်။ဒီတနတ်ဥပဒေပြင်ဆင်မှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုလာမယ့်တနင်္လာနေ့မှာတိုင်းရင်းမှာသတင်းမီဒီယာနဲ့လူလူကိုအသိပေးမယ်လို့လည်းပြောကြားခဲ့ပါတယ်။2019ကစရရခိုင်ပြည်ပကဖြစ်စဉ်နဲ့ပတ်သက်ပြီးထပ်မံစစ်ဆေးအသေးပြုနိုင်ဖို့မြန်မာစစ်တပ်ကမတ်လ18ရက်နေ့မှာအဖွဲ့ဝင်3ဦးပါစုံစမ်းစစ်ဆေးခုံရုံးကိုဖွဲ့စည်းလိုက်ပြီးတော့စတင်စစ်ဆေးမှုတွေလုပ်မယ်လို့တမတော်ကာဝေးဦးစည်းချုပ်ရုံးကထုတ်ပြန်ပါတယ်။ဒီခုံရုံးဖွဲ့ရတဲ့ပတ်သက်ပြီးတော့ AI ဖွဲ့ရတာမှန်ကန်တဲ့ခြေလှမ်းဖြစ်ပေမဲ့စစ်တပ်အနေနဲ့သူတို့လုပ်တဲ့အမှန်တကယ်ပြောင်းလဲခြင်းဟုတ်မဟုတ်ပြောဖို့စောသေးတယ်လို့ပြောပါတယ်။ Human Rights Watch လူခွင့်ရေးဖွဲ့ကြီးကတော့မြန်မာစစ်တပ်ကအသက်ဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးခုံရုံးကိုအယုံကြည်မရှိဘူးလို့ပြောပါတယ်။အင်ဒိုနီးရှားနိုင်ငံအရှိပြားကပပဗီနယ်မှာရုတ်တရက်ရေကြီးမှုနဲ့မြေပြုံမှုတွေဖြစ်ခဲ့တဲ့အတွက်တိစုံသူအရေအတွက်ဟာ80နီးပါးဖြစ်လာနေပါပြီ။ပျောက်ဆုံးနေသူတွေလည်းဒါဇင်နဲ့ချီရှိနေတာပါ။အင်ဒိုနီးရှားအာနာဘန်ရဲ့ပြောဆိုချက်အရတော့တိစုံသူဟာ89ဦးရှိပြီးတော့ပျောက်ဆုံးနေသူကတော့43ဦးရှိနေတယ်လို့ပြောပါတယ်
။နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်ကြီးညာပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုကျောင်းလင်းဖြစ်ပြီးအင်ဂျင်နီယာက Dave Magnet ဖြစ်ပါတယ်။ညနေပဲ6နာရီကနေ9နာရီချိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ71 19 25ရုပ်ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.